Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ28ရက်ဗုဒ္ဓဘူးနေ့အနေနဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းနေနဲ့ခင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်သံနဲ့ပါတင်ဆက်ပေးနေပါတယ်လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာမနက်ခင်းမှာသောရရှင်များရှင်ကျမသင်္ကီထိုက်ပါနန်းလောင်နဲ့အတူသတင်းတွေကြီးညာပါမယ်ဆီယနာသိမ့်မှုစန့်ကျင်တဲ့မြန်မာပြည်သူတွေကိုနှိပ်စက်တဲ့စစ်တပ်ရဲ့လုပ်ရဟာလက်သင့်ခံနိုင်စရာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်မြန်မာ COVID-19 ကူးစက်ဖြစ်ပွားမှုကိုကင်တွယ်နိုင်ရေးအတွက်နိုင်ငံရေးတည်ငြိမ်ဖို့လိုအပ်တယ်လို့ကုလသမဂ္ဂကထောက်ပြပါတယ်အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်းတွေ COVID-19 ကာကွယ်ဆေးထိုးဖို့လိုအပ်ချက်အတွက်စဉ်စားသုံးသပ်နေတယ်လို့သမ္မတဘိုင်ဒန်ကပြောဆိုထားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီရှင်။ရေကြီးမှုတန်ခံနေရတဲ့တန်တွဲမျိုးရဲ့အခြေအနေအကြောင်းကိုတင်ပြတဲ့အခါမှာတော့
အူအော်တမျိုးလုံးအဲ့လိုမျိုးလူတိုင်းလိုလိုကြုံတွေ့နေတာဆိုတော့ဘသူ့ကိုဘသူကကူညီပြီးတော့အဲ့လိုမျိုးဘသူ့စီကကူညီသွားတောင်းဖို့လည်းအဲ့လိုမျိုးပဲဟိုကကိုအဆင်ပြေသလိုပဲနေကြတာပေါ့
ဒါကတော့ကူညီကယ်ဆယ်ရေးတွေမရှိတဲ့အပြင်ရေကြီးမှုကြောင့်အသက်ဘေးကိုပါရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ကအခြေအနေကိုတင်ပြတဲ့အခါမှာအကြောင်းစုကိုနားဆင်ရဖို့ရှိပါတယ်။တခါတရုတ်နဲ့နယ်စပ်ချင်းကပ်နေတဲ့ကချင်ပြည်နယ်ကကိုဗစ်ကူးစက်နေတဲ့အခြေအနေ၊မင်းတပ်ကတိုက်ပွဲတွေရဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေနဲ့အတူအင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့ဒီကနေ့မနေ့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့နန်းလောင်တို့ကပြောပြမှာပါရှင်။
မြန်မာစစ်တပ်ကဆန္ဒပြသူတွေအပေါ်ဖြိုခွင်းတဲ့လုပ်ရဟာလက်ခံနိုင်စရာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတင်းနယ်လာနေမှာပြောဆိုလိုက်ပြီးနိုင်ငံတွင်းမှာအကြမ်းဖက်မှုတွေရပ်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ
် The Myanmar military's refusal to respect the inalienable rights of the Burmese people and to defend
မြန်မာလူထုရဲ့မိုးရပါအခွင့်အရေးကိုလေးစားဖို့နဲ့ပြည်သူတွေရဲ့အခြေခံရပိုင်ခွင့်တွေကိုကာကွယ်ပေးဖို့ကိုပါမြန်မာစစ်တပ်ကညှင်းပယ်ထားတာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။မြန်မာပြည်သူတွေရဲ့မိုးရပါအခွင့်အရေးကိုလေးစားဖို့နဲ့လူထုရဲ့အခြေခံခံစားခွင့်တွေကိုကာကွယ်ပေးရေးကိုမြန်မာစစ်တပ်ကညှင်းဆန်ထားတာဖြစ်တယ်လို့လည်းစင်ကာပူနိုင်ငံကနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနမှကျင်းပခဲ့တဲ့အခမ်းအနားတစ်ခုအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။စစ်တပ်ဆိုတာဟာပြည်သူကိုအလို့အကျွေးပြုဖို့သာဖြစ်ပြီးတခြားကိစ္စတွေလုပ်စရာမရှိဘူး။ဒါကြောင့်မြန်မာစစ်တပ်အနေနဲ့ရေရှည်ခမ်းမဲ့ငြိမ်းချမ်းရေးကိုဖော်ဆောင်နိုင်ရေးအတွက်နဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့တာပါ။အာဆီယံဟာအဓိကကျတဲ့အခမ်းအနားတွေဒါမှမဟုတ်လေအဓိကကျတဲ့အခန့်ကဏ္ဍကနေပါဝင်ဆောင်ရွက်နိုင်ကြောင်းမြမကိစ္စပြည်လေရေးဆောင်ရွက်ဖို့အာဆီယံအဖွဲ့ကြီးကိုဆက်လက်အပေးထောက်ခံကြောင်းလဲအမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုခဲ့ပါတယ်ရှင
်မြန်မာနိုင်ငံမှာကိုဗစ်ရောဂါကိုရင်ဆိုင်ကျော်လွှားနိုင်ဖို့နိုင်ငံရေးတည်ငြိမ်မှုရှိဖို့လိုအပ်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတဲ့မြန်မာနိုင်ငံအတွက်ကာကွယ်ဆေးရဖို့ကြိုးပမ်းနေကြောင်းလဲပြောဆိုခဲ့တာ
ပါ As we take the situation very seriously.And we've been working through the country team on the ground to do what we can to provide vaccines. But it is
မြန်မာနိုင်ငံရေးကိစ္စကိုကုလသမဂ္ဂအတွင်းဝန်ချုပ်ကအလွန်အလေးနဲ့ထားပါတယ်။ကာကွယ်ဆေးရဖို့မြန်မာနိုင်ငံထဲကကုလသမဂ္ဂအဖွဲ့ကတစင်လုတ်ကင်နေပါတယ်။မြန်မာနိုင်ငံမှာပိုကူဆက်မှုမြင့်တက်နေတဲ့အတွက်လည်းတိတ်ကိုစိုးရိမ်ပါတယ်။အောက်ဂုလတရနေ့ကဆိုရင်စစ်တပ်ကအာဏာသိမ်းတာ6လပြည့်ပါပြီ။အာဏာမသိမ်းခင်အခြေအနေမျိုးပြန်ရအောင်လဲကုလသမဂ္ဂကလုတ်ကင်နေပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဆာနာဘူဂနာကလည်းဒီကိစ္စကိုတစ်ဖက်တစ်လမ်းကလုတ်ကင်နေပါတယ်။ကိုဗစ်ကရောဂါကိုကင်တွယ်ဖို့ဆိုရင်နိုင်ငံရေးအရာတည်ငြိမ်မှုရှိဖို့လိုပါတယ်လို့ကုလသမဂ္ဂအတွင်းမှချုပ်လက်ထောက်ပြောခွင့်ရသူဖာရာဟတ်ကအင်ဂါနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအင်ဂါနေ့မှာပဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ်တောမ်အန်ဒရူးစ်ကလည်းမြန်မာနိုင်ငံမှာကျန်းမာရေးလှုပ်သားတွေအပေါ်စစ်ကောင်စီကတိုက်ခိုက်နေတာတွေရပ်တန့်သွားအောင်ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတွန်းအားပေးဖို့လုံခြုံရေးကောင်စီနဲ့ကုလအဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲကိုဗစ်ကရောဂါတတိယလိုင်းနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
ထိုင်းနိုင်ငံခန်းခရာချန်တစ်တော်ကြီးကိုကမ္ဘာအမွေအနှစ်ဖြစ် UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကစီရင်သွင်းလိုက်ပြီးမယ်လေကုလသမဂ္ဂရဲ့ကျွမ်းကျင်သူတွေကတော့အဲ့ဒီဒေတာရင်းကတိုင်းရင်းဒေတာကန်တွေအပေါ်လူခွင့်ရေးချိုးဖောက်မှုဖြစ်လာနိုင်ကြောင်းသတိပေးထားပါတယ်ထိုင်းနိုင်ငံအနောက်ပိုင်းမှာတည်ရှိတဲ့ခန်းခရာချန်တစ်တော်ကြီးကိုကမ္ဘာအမွေအနှစ်စီရင်သွင်းကြောင်း UNESCO ကတနင်္လာနေ့မှာကြေညာထားမှာဒီတစ်တော်ကြီးမှာဆိုရင်မျိုးသုံးပြောက်ွယ်လူဖြစ်နေတဲ့မိချောင်းတွေအပါအဝင်ဇီဝမျိုးစုံမျိုးကွဲကြွဝကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီတစ်တော်ဒေတာကြီးမှာတိုင်းရင်၊ကရင်တိုင်းရင်ပြည်သူတွေနေထိုင်နေကြတာဖြစ်ပြီးသူတို့ကိုနေထိုင်ရာဒေတာတွေကနေမောင်းထုတ်ဖို့ထိုင်းစိုးရကအကြမ်းဖက်နှိပ်စက်ဆောင်ရွက်တယ်ဆိုပြီးအစဉ်အဆက်ဆွဆွဲပြောဆိုထားတာဖြစ်ပါတယ်။ခန်းခရာချန်တစ်တော်ကြီးကိုကမ္ဘာအမွေအနှစ်စီးရင်ဝင်ရေးအတွက်ထိုင်းဘက်ကနှစ်နဲ့ချီလှုံ့ဆော်ဆောင်ရွက်နေတာဖြစ်ပြီးအခု UNESCO ရဲ့ဆုံးဖြတ်ချက်ကိုလည်းထိုင်းဝန်ကြီးချုပ်ပရာယူချန်ဦးချကဂုဏ်ပြုပြောဆိုခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ဘက်ပိုင်းမှာမိုးသက်ထန်ပြီးတော့ရေကြီးမြေပြိုရာကရင်ဂျာတုတ်ကတဲ့6ထက်မနည်းအင်္ဂါနေ့ကသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုက္ခတဲ့ထောင်နဲ့ချီကိုလည်းဘေးလွရာရွှေ့ပြောင်းပေးခဲ့ရပါတယ်။ဘလုခါလီဒုက္ခတဲ့စခန်းထဲကဒုက္ခတဲ့တွေနေတဲ့အဝါတဲတွေအပေါ်ကိုမြေပြိုချလာတာကြောင့်ကလေးသုံးအပါဝင်ရင်ဂျာတုတ်ကတဲ့9ဦးသေဆုံးခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်ကဒုက္ခတဲ့များဆိုင်ရာကုလကုကော်မရှင်နာမင်းကြီးဆာရာရာဇဝန်ဟာရတ်က AFP သတင်းဌာနကိုပြောပါတယ်။နောက်ထပ်ရွန်ဂျာကလေးငယ်တယောက်ကတော့စခန်းထဲကချောင်းတစ်ခုထဲမှာရင်းနှီးသေဆုံးခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ဒုက္ခသည်စခန်းထဲကချောင်းတွေအလုံးမိုးတဲထန်လို့ရည်ကြီးနေတယ်လို့လည်းပြောပါတယ်။တံယာရထားတဲ့လူနှစ်ယောက်ကိုကယ်တင်ပြီးတော့ဆေးရုံပို့ခွဲရပြီးထောင်းနဲ့ချီတဲ့ဒုက္ခသည်တွေကိုဘေးလွတ်ရာရွှေ့ပြောင်းပေးထားတယ်လို့လည်းပြောဆိုခဲ့တာပါ။ပြီးခဲ့တဲ့လကလည်းမိုးတဲထန်ပြီးတော့အမြေပြိုခဲ့တာကြောင့်ဒုက္ခသည်နှစ်ယောက်သေဆုံးခဲ့ပါသေးတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇားဒုက္ခသည်စခန်းမှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခတွေသက်တမ်းလောက်ခုံလုံနေတာပါရိုဟင်ဂျာဆိုတဲ့အတုံးကိုလက်မခံတဲ့မြန်မာတာဝန်ရှိသူတွေကဒုက္ခတွေတွေကိုပြန်လည်ခံမယ်လို့တော့ပြောထားဖူးပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်းတွေ COVID-19 ကာကွယ်ဆေးမဖြစ်မနေထိုးနိုင်ရေးအတွက်စဉ်းစားသုံးသပ်နေကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အမေရိကန်ထောက်လှမ်းရေးအတိုင်းအဝိုင်းကိုမိန့်ခွန်းပြောတာမှာပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်ကာကွယ်ဆေးထိုးဖို့လိုအပ်ချက်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးသမ္မတကအခုလိုဖြေပါတယ်ပြည်ထောင်စုအစိုးရဝန်ထမ်းတွေ COVID-19 ကာကွယ်ဆေးထိုးရေးလိုအပ်လာနိုင်ခြင်းနဲ့ပတ်သက်ပြီးသတင်းထောက်တဦးမိတာမှာဒီကိစ္စကိုအခုစဉ်းစားသုံးသပ်နေပါတယ်လို့သမ္မတဘိုက်တင်ကပြောခဲ့တာပါအမေရိကန်ပြည်သူတွေ COVID-19 ကာကွယ်ဆေးထိုးရေးကိုပိုပြီးထိရောက်အောင်လုပ်ဖို့လိုအပ်နေသေးကြောင်းသမ္မတဂျိုးဘိုက်တင်ကပြောပါတယ်ကိုဗစ်ကူးစက်မှုပြန်ပြီးတော့များလာတဲ့နိုင်ငံတွင်းကဒေသတွေမှာနှာခေါင်းဆီးဝှစ်စင်ရေးညှဉ်းချားချက်တွေကိုပြန်ပြီးတင်းကျပ်လိုက်ချိန်မှာပဲသမ္မတကလည်းအခုလိုတိုက်တွန်းတာဖြစ်ပါတယ်
ကိုဗစ်ကရောဂါစတင်ကြတဲ့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာကာကွယ်ဆေးလုံလောက်မှုရှိအောင်ကြိုးစားနေရတဲ့အတွက်ပြည်ရင်းထုတ် COVID-19 ရောဂါကာကွယ်ဆေးတွေပြပတင်ပို့မှုတွေကန့်သတ်ထားဖို့ထိုင်းတာဝန်ရှိသူတွေစဉ်းစားနေပါတယ်။အင်းနီချင်းနိုင်ငံတချို့မှာပုံကူးဆက်မှုမြင့်တက်နေတဲ့အချိန်မှာပဲကာကွယ်ဆေးတင်ပို့မှုရပ်ထားဖို့ပြောဆိုတာနဲ့ထွက်ပေါ်လာတာဖြစ်ပါတယ်။ဗြိတိန်နဲ့ဆွီဒင်နိုင်ငံကဆေးကုမ္ပဏီကြီးတွေပူးတွဲထုတ်လုပ်ခဲ့တဲ့ AstraZeneca ကာကွယ်ဆေးတွေကိုထိုင်းနိုင်ငံမှာထုတ်လုပ်ပေးဖို့မနစ်ကသဘောတူညီမှုရခဲ့တာဖြစ်ပါတယ်။ဒီနှစ်လယ်ပိုင်းကနေလာမယ့်2022ခုနှစ်နှစ်လယ်ပိုင်းအထိထိုင်း Siam Bioscience Company နဲ့အကူအညီနဲ့ AstraZeneca COVID ကာကွယ်ဆေးတန်း100လောက်ထုတ်လုပ်ဖို့ရည်မှန်းထားတာဖြစ်ပါတယ်။အဲ့ဒီအထက်က85ရာခိုင်နှုန်းကိုထိုင်းအစိုးရကအဝယ်ယူမှာဖြစ်ပြီးကျန်25ရာခိုင်နှုန်းကိုတော့အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့တခြားအင်ဒီဂျင်နိုင်ငံတွေကိုရောင်းချပေးဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းထိုင်းလူရေတန်း90ထက်က600ရာခိုင်နှုန်းနှိပါကိုကာကွယ်ဆေးထိုးနှံပေးနိုင်နေတယ်လို့ကူးစက်များလာတဲ့မြို့ပြည်စပြောင်း Delta ပိုးတွေအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့အတွက်ထိုင်းနိုင်ငံမှာနေစဉ်ပူကိုသူတွေတူလာနေတာပါ။ဒါကြောင့်လည်းပြည်ရင်းမှာ AstraZeneca ကာကွယ်ဆေးအလုံးလုံးရဖို့ထိုင်းတာဝန်ရှိသူတွေလှူလာနေတာဖြစ်ပါတယ်။
ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထင်းချုံရေးအတွက်ချမှတ်ထားတဲ့ကာတားမြစ်ကတ်သက်ချက်တွေကိုဇူလိုင်လအစောပိုင်းမှာရုပ်သိမ်းလိုက်တာနဲ့အတူပဲနိုင်ငံမှာကိုဗစ်ကာကွယ်ဆေးတွေကိုပိုပြီးတော့ခံနိုင်ရည်ရှိလာတဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်တွေပေါက်ဖွားလာနိုင်တဲ့အန္တရာယ်ရှိကြောင်းသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။လူချင်းအကွာအဝေးတစ်ခုချနိုင်ဖို့နဲ့နှာခေါင်းဆီးဝေရည်လိုက်နာရမယ့်စီမင်းသတ်မှတ်ချက်တွေအပါအဝင်ကန့်သက်တားမြစ်ချက်အများစုကိုဇူလိုင်လ19ရက်နေ့မှာဗြိတိန်မှာရုပ်သိမ်းပေးခဲ့တာဖြစ်ပါတယ်။ဗြိတိန်ကလူငယ်အများအပြားအတွက်တော့အသွားလာပိတ်ပင်ကန့်သက်မှုနောက်ပိုင်းပုံမှန်ပြန်လည်လက်ပတ်နိုင်တဲ့အခွင့်အရေးမျိုးကိုပြန်ရတာပါ။ဒါပေမဲ့လည်းဒီလွတ်လပ်ခွင့်တွေကြောင့်အန္တရာယ်တွေထပ်ဖြစ်လာနိုင်တယ်လို့သိပ္ပံပညာရှင်တချို့ကထောက်ပြနေကြပါတယ်ရှင်
။အာကစားနဲ့ပတ်သက်လို့အောင်ပွဲရဆင်းမြင့်တွေမှာတွေ့ရခဲ့တဲ့နိုင်ငံတွေကအာကစားသမားတွေဂျပန်နိုင်ငံတိုကျိုအိုလံပစ်အာကစားပွဲမှာရွှေချွေတစိတ်တွေစုခိုးနေကြပါတယ်။တိုကျိုအိုလံပစ်အာကစားရုံမှာဆက်တဲ့လူဦးရေသားရှိတဲ့ဗြိတိန်နိုင်ငံပိုင်းဘာမြူဒါကျွန်းအတွက်ပထမဆုံးရွှေတစိတ်စုကတော့ရေကူးစပိန်နဲ့အပြေးအာကစား၃မျိုးပေါင်းထားတဲ့ Triathlon အမျိုးသမီးပွဲစဉ်မှာ Flora Duff ကစုခိုးခဲ့တာပါ။ဖိလစ်ပိုင်နိုင်ငံသူ Hydrin Diaz ကလည်းအလေးမပြိုင်ပွဲမှာအနိုင်ရပြီးတော့68နှစ်ကြာမှအိုလံပစ်မှာပထမဆုံးရွှေတစိတ်စုရရှိခဲ့ပါတယ်။နောက်ထပ်ရွှေတစိတ်စုရှင်တွေထဲမှာတော့ Fencing ဓားတိုင်းပြိုင်ပွဲမှာဟောင်ကောင်ကချွန်ကိုလုံးနဲ့မီတာ400အလွတ်တန်းရေကူးပြိုင်ပွဲမှာတော့တူနီရှားနိုင်ငံကအာမက်ဟာနာဗီတို့ရရှိခဲ့ပါတယ်။တူနီရှားအတွက်လည်းဒါပထမဆုံးရွှေတစိတ်စုဖြစ်ပါတယ်။ကိုဆိုဗိုနိုင်ငံကဒီစတာရီယာဂရနီချာနဲ့နိုရာဂျေကိုဗာတို့ကလည်းဂျူရိုပြိုင်ပွဲမှာရွှေတစိတ်တွေစုခုခဲ့ပါတယ်။အိုလံပစ်ကျက်တောင်အားကစားပြိုင်ပွဲမှာရှင်ပြိုင်နေခဲ့တဲ့မြန်မာအားကစားမဲတက်သားသူစားကတော့ဘယ်လ်ဂျီယမ်နိုင်ငံသူလီနီထန်နဲ့အုပ်စုဒုတိယပွဲအဖြစ်ရှင်မြန်မာနှစ်ပွဲပြတ်ရှုံးနေခဲ့တဲ့အတွက်ဇူလိုင်29နေ့ကပဲပြိုင်ပွဲကနေထွက်သွားရပြီဖြစ်ပါတယ်။
ဗုဒ္ဓဘုနေ့နေနဲ့ခင်သတင်းအစီအစဉ်ကိုမတ်တင်ကီထိုင်းနဲ့နန်းလောင်တို့ကတင်ပြခဲ့တာပါရှင်။မကြာခင်မှာတော့စစ်ကောင်စီပေါ်အမေရိကန်ဒဏ်ခတ်မှုတွေတိုးမြင့်ရေးဘာတွေဆွေးနွေးခဲ့ကြတယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်ရာမိုင်းဂျာယန်ဒေသမှာကိုဗစ်ကူးစက်မှုအခြေအနေကိုကြည့်ကြရအောင်ပါ။ KIO တာဝန်ရှိသူတွေဘက်ကတော့ယောဂထိန်းချုပ်ရေးကြိုးပမ်းဆောင်ရွက်နေတဲ့အကြောင်း VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင်။
KIO ကချင်လွတ်လပ်ရေးအဖွဲ့ရဲ့ပညာရေးဘူဌာနဖြစ်တဲ့တရုတ်မြန်မာနယ်စပ်မိုင်းဂျာယန်မြို့မှာဒီလပထမပတ်ကအကြောင်းသားတွေအကြားမှာကိုဗစ်ကူးစက်မှုစတင်တွေ့ခဲ့ရကနှစ်ပတ်ကျော်ကာလအတွင်းပိုးတွေးလူနာ950ကျော်လောက်အထိမြင့်တက်လာတာပါဒီလိုပိုးတွေးလူနာမြင့်တက်လာပြီမဲ့ကူးစက်မှုအခြေအနေကိုထိန်းချုပ်နိုင်တဲ့အနေအထားရှိတယ်လို့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးက VOA ကိုပြောပါတယ
်ပိုးတွေးလူနာကတော့အင်္ဂါတော့900ကျော်ရှိရပါတော့ကိုရောတင်ရကျော်ဘက်ကိုပြန်ဆင်းသွားပြီဒီ negative ဖြစ်တော်များလဲကျွန်တော်တို့ကတော့ quarantine ပြန်ဖြစ်ထားတာအင်ဂျန်ခွေကတော့မပေးသေးဘူးပေါ့နော်ဟာလားနောက်တစ်ခုကတော့ဆင်းရင်တက်တဲ့အဖြစ်လူနာတွေတော့ကုသကြည့်ရတော့မရှိတော့နောက်ကုသလို့ထုတ်ဒီကိုလဲကျွန်တော်တို့ကနေ့တိုင်းနေ့တိုင်းသူ့ဖတ်တယ်တော့ဖြစ်သေးတာကုသတင်းလောက်တော့ရှိပြီဘူးစစ်ပြန်မတွေ့တာတော့ကတော့တော်တော်လေးညီသွားတဲ့အခါတော့ရှိပါတယ
်။မိုင်းဂျာယန်မှာယောဂကူးစက်မှုထိန်းချုပ်နိုင်တဲ့အခြေအနေရှိပေမဲ့လော့ခ်ဒေါင်းအသွားအလာကန့်သတ်မှုချထားတော့ဆက်လက်ထားရှိနေစေဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့က KIO ဌာနချုပ်လိုင်ဇာအဝင်းမှာ JN စစ်ဆောင်စခန်းကလာရောက်သူတဦးမှာ COVID-19 ပိုးတွေ့ခဲ့ပြီး JN စစ်ဆောင်နဲ့ဝေချိုင်စခန်းကသူတို့နဲ့ထိစပ်သူတွေကိုစစ်ဆေးနေကြောင်းဘူမူကြီးနော်ဘူးကဆက်ပြောပါတယ
်။လိုင်ဇာမြို့တွင်းမှာတော့ဒီပိုးတွေ့တဲ့လူနာတော့ခုတ်တိကျတော့မတွေ့ရသေးပါဘူး။ဒါပေမဲ့အပြင်ကနေဝင်လာတဲ့လူတွေစီမှာတော့ပို့တွေ့တာလည်းရှိပါလား။ဒီခြေရောင်းမှာပို့တွေ့တာရှိပါလေ။သူကတော့ဝင်လာတဲ့နဲ့ကျော်တို့ကသူ့ကိုစစ်လိုက်တော့ပို့တွေ့လို့ကျွန်တော်ကိုအပြင်လက်ကိုပြန်ထုတ်ထားတာ။နောက်ခြေရောင်းတို့လိုက်စားဝေချေရက်ကွက်တက်မှသူဖြစ်တွေ့တဲ့လူတွေရှိတာ။ဘတ်တက်ပါစင်လို့ပြောမှာပေါ့နော်။အဲ့ဒါဒီကိုလည်းကိုကျွန်တော်တို့ဒီတုတ်ဖတ်ဒီဖြစ်နေပါလား
ဂျေရန်နဲ့ဝေချိုင်စခန်းကိုလည်းဒီကနေ့ကစပြီးတော့လော့ခ်ဒေါင်းချတာပါတယ် KIO ထိန်းချုပ်ဒေသမှာဆစ်ဆောင်စခန်း14ခုလူဦးရေ5000ကျော်လောက်ရှိနေပါတယ်လောလောဆယ်လိုင်ဇာဒေသတစ်လျှောက်မှာလူ1000ကျော်ကိုကာကွယ်ဆေးထိုးပေးထားကြောင်းနဲ့ဒီလိုကာကွယ်ဆေးထိုးရမှာတရုတ်နိုင်ငံချက်ချင်းနေတဲ့ပူပေါင်းဆောင်ရွက်တာတွေရှိကြောင်းလည်းပြောပါတယ်ဂျပန်အတွင်းမှာအစိုးရကထိန်းချုပ်ရာဝိုင်းမော်မြို့နယ်မိုင်းနာစခန်းကစစ်ဆောင်၄ဦးမှာပိုးတွေ့တာကြောင့်အသွားအလာကန့်သတ်တာတွေဆောင်ရွက်နေပါတယ်။ မိုင်းနာစကန်အခြေအနေကိုစကန်တောင်ကဥပရန်ဆိုင်ကအခုလိုပြောပါတယ
်23နှစ်နဲ့ကစပြီးတော့ဗျဒီနေ့နေ့ဆိုတော့လေစလေးရောက်တော့ရှိတော့ဟာသူတို့ကတော့အခုဒီအမျိုးနဲ့အုတ်ချုပ်ရေးမှုကိုဆက်တွယ်ပြီးတော့တမားရေးဝန်ဌာနကနေပြီးတော့အခုဆေးရုံကိုခေါ်တော့ဒီဆေးရုံမှာဆေးကုသခမရဟုတ်တယ်အခုနောက်ထပ်ဖြားနာတဲ့လူနာတွေရောရှိသေးတယ်နေရတမားရေးပါလူတွေရောက်လာပြီးဆေးရုံပါရောလာပေးထားတယ်နောက်ထပ်3ရက်နေမှမတက်တိုင်းဖြစ်နေလို့တော့ပြောရလောလောဆယ်တော့၄၀နီးပါးတော့ရှိတယ်
COVID-19 ပိုးတွေ့ရှိခဲ့တဲ့နောက်စခန်းကိုလော့ဒ်ဒေါင်းချတာကြောင့်စခန်းတွေမှာရိတ်ခအခက်အခဲရှိတာကြောင့်လည်းပြောပါရယ်ကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကတော့ COVID ကာလအတွင်းနေထိုင်စားသောက်ရေးအဆင်ပြေဖို့မြစ်ကြီးနားဝိုင်းမော်မြို့နယ်ဆစ်ဆောင်စခန်း43ခုအပါအဝင်ပရာဟိတကျောင်းတွေမိဘမဲ့ကျောင်းတွေကိုအခြေခံစားသောက်ကုန်နဲ့စီးဝါးတွေလှူဒန်းခဲ့ကြောင်းသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ
ကိုအောင်မြတ်သူပါရှင်ဆက်လက်ပြီးတော့အိန္ဒိချင်းထိုင်းနိုင်ငံမှာဒီမြန်မာရွှေပြောင်းအလုပ်သမားတွေလည်းကိုဗစ်ရောဂါကူးစက်ခံနေရတဲ့အခြေအနေကိုတင်ပြမှာပါဒီထိုင်းမှာကိုဗစ်ကြောင့်တေဆုံးသူတွေထဲမှာမြန်မာရွှေပြောင်းအလုပ်သမားတွေလည်းပါဝင်နေပါတယ်ကျမတို့ရဲ့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံပကျွတ်ပြည်နယ်ထဲကမိရထားလန်းစောက်လုပ်ရေးအလုပ်သမားတန်းရမှာမြန်မာရွှေပြောင်းလူသမားတဦးတေဆုံးခဲ့လို့နယ်မြေအာဏာပိုင်တွေဟာသူမအလောင်းကိုဆေးရုံကိုယူဆောင်ပြီးကိုဗစ်ရောဂါပိုးစစ်ဆေးနေကြောင်းပရံမြို့နယ်အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်။ AC လူသမားကူညီရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကတော့ကိုဗစ်သံတရားနဲ့တေဆုံးခဲ့သူမြန်မာအလုပ်သမားနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်။အလုပ်သမားတွေနေတဲ့အဆောင်မှာမြန်မာနိုင်ငံသူတဦးပေါ့နော်အလုပ်သမားတဦးကျွန်တော်တေဆုံးသွားတာပေါ့နော်မြန်မာနိုင်ငံသူတယောက်တေဆုံးခဲ့တယ်။နယ်မြေအာဏာပိုင်ကသူရဲ့အဲဘော်ဒီကိုတော့ရုပ်လောင်းကိုတော့ခြေုံကြီးတောင်းသွားတယ်ပြီးတော့သူကိုဖေးယောဂါပိုးရှိမရှိစစ်ဆေးနေတယ်လို့သူတို့ဒီဒေတာကန်အာနာပိုင်တရားသတင်းထုတ်ပြန်တာတော့တွေ့ရပါတယ်တေဆုံးတဲ့သူကတော့ဖြစ်စဉ်မှာတေဆုံးတဲ့သူကတော့မအေးစီတာလို့သိရပါတယ်တော့ပါတယ်ဟုတ်ကဲ့မအေးစီတာအသက်46နှစ်ပါသူကသူမဆိုရင်ကျွန်တော်တို့ဒီမီထားလန်ဆောက်လို့ရေးမှာလုပ်ပြီးတော့ဒီမီထားလန်ဆောက်လို့ရေးအလုပ်မှာအဆောင်မှာပဲနေတာပါချားလုပ်မိုင်းနဲ့ရောသေးနေတာပေါ့နော်၃ရက်တည်းမှာပဲချောင်းဆိုးရင်ပန်းအောင်နေပြီးတော့တက်ရှိကြတဲ့ဝေဒနာနဲ့တည်ဆုံသွားတာလို့ကျွန်တော်တို့သိရတယ
်အခုလိုမျိုးတည်ဆုံမှုမျိုးနဲ့အိမ်ဒီလမ်းမတွေပေါ်မှာတည်ဆုံမှုတွေလည်းဘန်ကောက်နဲ့အနီးတစ်ဝိုက်တွေမှာများလာကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်လက်ရှိတည်ဆုံသူမြန်မာအလုပ်သမားမှာကိုဗစ်ရှိမရှိမသိရသေးပေမဲ့မိရထားလန်လုပ်သားများနေထိုင်တဲ့ရက်ကွက်အတွင်းကပြည်သူတွေကတော့အဆုလိုက်ပြုံလိုက်ဇက်တိုက်ကူးဆက်လာမှာကိုစိုးရိမ်နေကြပါတယ်ထိုင်းတောင်ပိုင်းစုံလှခရိုင်အတွင်းမှာလည်းပြီးခဲ့တဲ့လကမြန်မာအလုပ်သမားတဦးကိုဗစ်နဲ့တည်ဆုံတာတွေရှိခဲ့ပါတယ်ကင်ကနန်ရအသေးစိတ်မသိရပေမဲ့ထိုင်းနိုင်ငံထဲမှာနေ့စဉ်တည်ဆုံနေတဲ့အထက်မှာမြန်မာအလုပ်သမားတွေပါဝင်လာတာတွေလည်းရှိလာပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ 9,200-6,800 ကျော်ရှိလာပြီးဒီထဲမှာမြန်မာရွှေပြောင်းလူသမားတွေလည်းတောင်းနဲ့ချီပြီးကူးစက်မှုတွေဖြစ်နေပါတယ်။ဇူလိုင်လ28ရက်နေ့တနေ့ထဲမှာပဲကူးစက်သူ 14,000 ကျော်ရှိနေပါတယ်။တည်ဆုံသူကတော့ 4,200 ကျော်ရှိလာပြီဖြစ်ကြောင်းထိုင်းကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်။
VOA ထိုင်းခြေဆိုင်သတင်းတောက်မအေးမှာပါရှင်အခုတော့ကိုဗစ်ရောဂါကူးစက်မှုဒဏ်ခံနေရတဲ့ရခိုင်ပြည်နယ်တန်တွဲမှာရေကြီးမှုဒဏ်ကိုပါခံနေရတဲ့အခြေအနေကိုဆက်ပြီးတင်ပြမှာပါဒီရခိုင်ပြည်နယ်မှာမိုးတီးထန်စွာရာသွန်းနေတာကြောင့်စစ်ဘေးဒုက္ခသည်စခန်းတွေအပါအဝင်မြို့နယ်အတော်များများမှာရေကြီးရေရှမ်းတာတွေရှိနေပါတယ်တန်တွဲမြို့နယ်မှာတစ်မြို့လုံးနီးပါးရေကြီးနေတာကြောင့်ဆေးရုံမှာရှိတဲ့ကိုဗစ်လူနာတွေအခက်ကြုံနေရတယ်လို့လျှက်စစ်မီးတွေလည်းပြတ်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းအပြည့်စုံရန်ကုန်ကလာတဲ့သတင်းကိုကိုသားညိုကတင်ပြမှာပါ
။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်မှာမိုးသည်ထန်စွာရွာသွန်းလာမှုလို့ရေကြီးရေရှမ်းမှုတွေရှိနေပြီးတော့တန်တွဲဆေးရုံမှာရှိတဲ့လူနာတွေနေထိုင်ရေးအခက်အခဲဖြစ်နေကြတယ်လို့တန်တွဲနာယီကူညီမှုအသင်းရဲ့ဥက္ကဋ္ဌကုမြင့်ထွန်းကပြောပါရယ
်တန်တွဲမှာရေကြီးနေတဲ့ခါဒီတန်တွဲအတုတ်တံကိုယူရအခက်ခဲဖြစ်နေတော့ကျွန်တော်တို့ဒီတန်းချုံမှာရှိတဲ့အဲကြိတ်တော်တို့ရပြင်းလို့င်းသားတို့ကနေပြီးတော့ကူပြီးတော့ကူပြီးတော့ကြုံနေရတာပေါ့ဟုတ်ဟုတ်အခုလောလောဆယ်ကတော့လက်စီလောဆယ်နှလုံးရှိတယ်ဒါမှမဟုတ်ကျွန်တော်ထုတ်ဖို့အခက်ခဲဖြစ်နေတယ်လူမရှိတော့အဲ့မှာယူလို့မရဆေးရုံမှာလည်းလူနာတွေကအကုန်ရေတွေဝင်နေတာ哦သူတို့မှလည်းဟိုအောက်ဆီဂျင်ဆက်ကလည်းမြုပ်သူတို့မှလည်းအခက်ခဲဖြစ်နေတယ်ဒီကျွန်တော်ကတော့ဆေးရုံဘက်ကိုမရောက်သေးဆေးရုံဘက်ကတော့ကျွန်တော်တို့လူတွေတွားနေတာဘူးလို့ဆိုလေးဆောင်နေကြတယ်ဒီတော်ကြီးနေဆိုလို့ရှိရင်တော်တော်ကိုခက်ခဲဖြစ်နေကြပြီအဲ့ဒီနေအကုန်မြုပ်ပြီးတော့
လက်ရှိချိန်ထိကိုတန်တွဲမြို့မှာရေဆက်လက်မြင့်တက်နေပြီးတော့ကယ်ဆယ်ရေးလည်းမရှိတာမို့လို့ပြည်သူတွေခက်ကြုံနေရတယ်လို့ကိုတိုင်ရေပေးရင်ဆိုင်နေရတဲ့မတ်ငင်းကီခိုင်ကပြောပါတယ
်အော်ညီမတို့ဒီမှာကျတော့အခုကရေကတော့တက်တုံးအကိုရေအော်အင်းကအခုလက်ရှိနေတဲ့အင်းဆိုလို့ရှိရင်ဟိုဟာရှစ်ပေကျော်လောက်ရှိတယ်ပေါ့နော်အဲ့ဒါဈေးကတော့နှစ်ထည့်လောက်ပဲရှိပြီအဲ့ဒါဒီအခုတည်းကစက်တဲ့တော့မရဘူးဆိုလို့ရှိရင်ညာဖက်ဒီနေ့ညာဖက်ကိုတော့ဘလို့ဟာဖြစ်မလဲတော့မသိသေးဘူးပေါ့နော်
ကိုယ်စီရေးဆိုတာကလည်းဘယ်လိုပြောမလဲကိုယ်တမျိုးတည်းမှာနေပြီးတော့ဟိုဘက်ဒီရက်ွက်အနေစုတော့မြင်းနှိမ်ပိုင်းလောက်ပဲဖြစ်တယ်ဆိုရင်တော့ကိုယ်စီရေးတွေပါတွေတော့မျောလင်းလို့ရတာပေါ့နော်အခုဟိုတမျိုးလုံးအဲ့လိုမျိုးလူတိုင်းလိုလိုကြုံတွေ့နေတာဆိုတော့ဘသူ့ကိုဘသူကကိုညီပြီးတော့အဲ့လိုမျိုးဘသူ့စီကကိုညီတော့တောင်းကိုလည်းအဲ့လိုမျိုးပဲဟိုကိုအဆင်ပြေသလိုပဲနေကြတာပေါ့ဒီကနေ့ ူကပြောပါတယ်။ရခိုင်ပြည်နယ်အတွင်းကကြောက်ဖြူတောင်ကုတ်မင်းပြမြောက်ဦးစတဲ့မြို့နယ်တွေမှာလည်းရေကြီးရေလျံတာတွေရှိနေပေမဲ့နေထိုင်လို့ရတဲ့အနေအထားမှာရှိနေသေးတယ်လို့ဒေသခံတွေကပြောပါတယ်။မြောက်ဦးမြို့နယ်အတွင်းကလူရေတထောင်ကျော်နေထိုင်တဲ့ကလားချောင်းစစ်ပီးဒုက္ခသည်စခန်းမှာဆိုရင်လေရေကြီးနေတာ၄ရက်လောက်ရှိတာမလို့စောင့်ဝင်နေရခက်ခဲရီနဲ့ရင်ဆိုင်နေရတယ်လို့ကလားချောင်းစစ်ပီးဒုက္ခသည်စခန်းရဲ့တာဝန်ခံဦးလထွန်းရီကပြောပါတယ
်။ဒါစစ်ဆိုင်တာရီနဲ့ခဲခဲရီတို့တွန်နေရတာပေါ့ကို။အခုရေကလေးတဲနေတာပေါ့ရေကလေးတဲနေတာကိုကိုပီးနေကလည်းတော့ဘာမှအပြင်မထွက်လို့လုဆောက်ဖို့မရဘူးဆိုရင်တော့စာရေးသားရေးနေထင်ကတော့အကုန်လုံးခဲခဲဖြစ်နေတာပေါ့ကို။
ရခိုင်ပြည်နယ်မှာမိုးရသည့်ရောက်တိုင်းနှစ်ဆင်ရေကြီးရေလျှံတာတွေရှိနေတယ်လို့ထိခိုက်သေးဆုံးဒဏ်ရာမှုတွေလည်းရှိခဲ့ပါတယ်။တန်တွဲမြို့မှာဆိုရင်လည်းနှစ်ဆင်ရေကြီးရေလျှံတာတွေရှိပေမဲ့ဒီနှစ်မှာတော့နှစ်တိုင်းထက်ရေကြီးရေလျှံမှုတွေပိုပြီးတော့မြင့်တက်နေတယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
။ကုသညွန်ဦးပါရှင်ဗုဒ္ဓဖူးနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံကာကွယ်ရေး CDF အဖွဲ့နဲ့စစ်ကောင်စီတပ်တို့ဒီအပိုင်းအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရွာသားထောင်ထဲချပြီးနေရက်ကနေတိမ်းရှောင်နေရပါတယ်။ဒီစစ်ဘေးဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုတော့ VOA ရဲ့သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်။စစ်ရေးတင်းမာနေတဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကနေ25ရက်နေ့ထိမြို့နယ်မြောက်ပိုင်းနဲ့တောင်ပိုင်းဘက်မှာဒေသခံကာကွယ်ရေး CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်ခဲ့တာပါဒီလိုဖြစ်တဲ့တိုက်ပွဲတွေကြောင့်မင်းတပ်မြို့နယ်မြောက်ပိုင်းဘက်ကျေးရွာ9ရွာကရွာသားဆောင်ကြီးစစ်ဘေးတန်းရှောင်နေရတယ်လို့မင်းတပ်ကာကွယ်ရေးခေါင်းဆောင်သူကပြောပါတယ
်အခုကျွန်တော်တို့မြောက်ပိုင်းဌာနချုပ်ရှိတဲ့နေရာဖက်ဒီမှာတော့ရွာ4 5ရွာလောက်ရှိနေစစ်ရှောင်နေရတယ်ပေါ့နော်ထပ်တိုးလာတာပေါ့အခု4 5ရက်အတွင်းပေါ့မရှိဘူးဆိုတော့ပထောင်ဝိုင်းစလောက်တော့ရှိနေထပ်ပြီးတော့စစ်ရှောင်အောင်ပေါ့
ဇူလိုင်လ23ရက်နေ့ကစပြီးမင်းတပ်မြို့နယ်မြောက်ပိုင်းရန်ချောင်း၄အင်စုရှောင်းတာစရကျွာဘက်မှာစိုက်ပွဲရက်ဆက်ဖြစ်ပွားခဲ့တာပါဒီတိုက်ပွဲဖြစ်စဉ်တွင်နှစ်ဖက်တပ်ဖွဲ့တွေထိခိုက်မှုတွေရှိခဲ့ပါတယ်တိုက်ပွဲကြောင့်နေရာဆုံးခွာလာရတဲ့စစ်ဘေးရှောင်ရွာသားတွေဟာစန္ဒရိခာနဲ့ကျမ်းမာရေးဆောက်ရှောက်မှုလိုအပ်နေတယ်လို့မင်းတပ်ကာကွယ်ရေးကောင်းဆောင်ကပြောပါတယ
်။များကြီးခက်ခဲရှိတယ်။ခုကကိုဗစ်ကြောင့်ရွာတိုင်းလိုလိုကရွာအဝယ်မှာကိတ်ကီလုပ်ပြီးတော့အဝယ်လက်မခံဘူး။နောက်ပုံမှန်တော့စန္ဒရိခာတွေတည်ယူရတာစစ်မပြေဘူး။ကျမရဲ့ချင်းလေးကအခုကတော့ရာဒီဘော်တူကွေးရီတော်တော်ဖြစ်နေတာပေါ့ရာဒီဘော်ကလည်းတော်တော်ဆင်းရဲဖြစ်နေတာဆိုကျမရဲ့ဆောက်ရှောက်မှုကအဆင်မပြေစီတင်လုပ်ထားတဲ့ကျမရဲ့ဝန်ထမ်းတွေကတော့သူတို့တက်ဆွန်းတလောက်အကူအညီတံပိုးပေးပါတယ်ကြက်တနာပြေးွားရမလုံလောက်တဲ့ကြက်တနာ
တင်းချောင်လာတဲ့ရွာသားတွေဟာတီချာစစ်ဆောင်စကမ်းမှာနေရတာမျိုးမဟုတ်ပဲတော့တော့ထဲနဲ့နီးဆက်ရရွာကဆွေမျိုးသားချင်းအိမ်မှာခိုးလုံနေရပါတယ်မနေ့ကနဲ့ဒီကနေ့မှာဒေရတွင်တိုက်ပွဲဖြစ်ပွားတာမရှိပါဘူးပြီးခဲ့တဲ့ရက်ပိုင်းကတကြောပြန်တိုက်ပွဲတွေမှာစစ်ကောင်စီဘက်ကအင်အားလုံးရင့်နဲ့ထိုးစစ်ဆင်လာတာကြောင့်အာမမျှလို့နောက်ဆုတ်ပေးလိုက်ရတယ်လို့ CDF တပ်ဖွဲ့ဝင်တို့ကပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ဆန္ဒပြမှုတွေကိုအကြမ်းဖက်နေနေရကနေပြီးခဲ့တဲ့ဧပြီလကုန်ပိုင်းလောက်ကစပြီးတော့စစ်ကောင်စီတပ်နဲ့ချင်း CDF တို့ကြားတိုက်ပွဲဆက်တင်ဖြစ်ပွားလာခဲ့တာပါတိုက်ပွဲဖြစ်စဉ်တွင်မင်းတပ်မျိုးပေါ်နဲ့ကျေးရွာကရွာသားတောင်းချီစစ်ဘေးတိမ်းရှောင်နေရပါတယ်စွန်လ20ရက်နေ့ကစလို့မင်းတပ် CDF ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြား14ရက်ကြာရာရီပြစ်ခတ်ရပ်ဆဲခဲ့ပြီးစစ်ရှောင်တချို့နေရပြောင်းကြပေမဲ့အများစုကမပြောင်းနိုင်သေးပါဘူးလက်ရှိမင်းတပ်မြို့နယ်မှာစစ်ရှောင်တောင်းကြီးရှိနေပြီးစားတောင်းနေထိုင်ရေးခက်ခဲရှိနေတယ်လို့စစ်ရှောင်ကူညီရေးဖွဲ့ဝင်တို့ကပြောပါတယ
်နောက်ပြန်မှာဒီစံကတဖက်ညမှာကတဖက်ဆိုတော့ဒီလိုပေါ်နေမြောက်ကဒီလိုကြီးနေပြည့်ကြပြည့်နေရှိတယ်ဆံထမ်းကြီးကတော့ဆုံးလေးကြောင်းတော့ရှိနေပြီလားလေချုံကိုရတော့စားတော့ဖို့ရစ်ခါတော့တက်မှတ်တာလေ
ဇူလိုင်လ20ရက်နေ့မှာတော့မင်းတပ်မျိုးပေါ်မှာရှိတဲ့စစ်ရှောင်စခန်းတွေကိုဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကထောက်ပပေးခဲ့ပေမဲ့နယ်ဘက်စစ်ရှောင်စခန်းတွေကိုတော့လုံခြုံရေးအကြောင်းပြချက်နဲ့တွားခွင့်မရခဲ့ပါဘူး မင်တာစီဒီအက်ဖ်နဲ့စစ်ကောင်စီတပ်တို့ကြား14ရက်ကြာပြည်ခရစရေးသဘောတူညီချက်ဟာဇူလိုင်လ4ရက်နေ့မှာတက်တန်းကုန်ဆုံးပြီးနောက်ပိုင်းအပြည့်ခရစရေးတက်တန်းတို့ဘုဇူလိုင်လ18ရက်နေ့တနင်္ဂနွေနေ့မှာနှစ်ဖက်ကိုယ်စားလှယ်ဖွဲ့တို့ဆွေးနွေးခဲ့ရမှာစစ်တပ်ဘက်ကနေလက်နက်ချရေးစုပြူချက်ကြောင့်သဘောတူညီချက်ပြတ်ပြဲခဲ့ပြီးဇူလိုင်လ23ရက်နေ့မှာတိုက်ပွဲတကြောပြန်ဖြစ်ပွားလာခဲ့ပါတယ်လာတလောမင်းတအချင်းနေတိုက်ပွဲသတင်းတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးတော့မရှိသေးပါဘူး
။နိုင်ကွန်းအိမ်ပါရှင်အခုတော့ Washington DC ကမြမအရေးဆွေးနွေးပွဲတစ်ခုကိုတင်ပြချင်ပါတယ်။မြမစစ်တပ်ရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်နေတဲ့မြမရေနံနဲ့တဘာဝဓာတ်ငွေတူဖော်ရေးလုပ်ငန်းကို American အစိုးရအနေနဲ့ပြစ်မှတ်ထားပိတ်ဆို့အရေးယူဖို့ Washington မှာရှိတဲ့မြမအရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်။ American ပြည်ထောင်စု Washington DC အခြေစိုက် The Heritage Foundation ကကြီးမှုပြီးမြမနိုင်ငံမှာဆင်အာနာသိမ်းမှုအပေါ် American ရဲ့တုံ့ပြန်မှုအရှိန်အဟုန်တိုးမြှင့်ဖို့ဆိုတဲ့ခေါင်းစဉ်နဲ့အင်္ဂါနေ့ကပြုလုပ်တဲ့ Online ဆွေးနွေးပွဲမှာသူတို့ကအဲ့ဒီလိုတိုက်တွန်းခဲ့ကြတာပါ။ဒီဆွေးနွေးပွဲမှာဘာတွေဆွေးနွေးခဲ့ကြသလဲအဓိကဘယ်အချက်တွေကိုထောက်ပြခဲ့ကြသလဲဆိုတာကိုတော့ကိုယ်တိုင်ပါဝင်ခဲ့သူတက်ဦးဖြစ်တဲ့ Women Speaks Network ကိုတီထောင်သူလည်းဖြစ်ညွှန်ကြားမှုလည်းဖြစ်တဲ့မဝေဝေနုက VOA ကိုအခုလိုပြောပါရစေ
။ဟုတ်ပါတယ်ဒီစီးပွားရေးအရေးယူပိတ်ဆို့မှုပြီးတော့ Global Arms Embargo လို့ခေါ်တဲ့လက်နက်ပိတ်ဆို့မှုနောက်တစ်ခါစစ်တပ်စစ်ကောင်ဆောင်တွေကိုအရေးယူမှုရာစုကြောင်းရအရေးယူမှုစတာတွေကိုဆွေးနွေးဖြစ်ပါတယ်ဒါပေမဲ့အဓိကဆွေးနွေးပွဲတစ်ခုလုံးရဲ့အဓိကဆွေးနွေးချက်တွေကတော့ဒီစီးပွားရေးပိတ်ဆို့မှုကိုအခြေခံပါတယ်ရှင
်ဒီစီးပွားရေးပိတ်ဆို့မှုဆိုတဲ့အပိုင်းမှာပေါ့နော် American အစိုးရဘက်ကတော့ပြီးခဲ့တဲ့ဒီလအစောပိုင်းမှာပဲနောက်ထပ်ကုမ္ပဏီ၄ခုပေါ့နော်စစ်တပ်နဲ့ဆက်သွယ်လုပ်ကိုင်နေတဲ့ဒီချင်းနီဒီမိုင်းတပ်ထုလုပ်ငန်းဒီကုမ္ပဏီ၄ခုရောနောက်ထပ်လူပုဂ္ဂိုလ်22ဦးရောသူတို့ထပ်အရေးယူမှုတွေလုပ်တယ်ဒါတွေကဟိုထိရောက်မှုမရှိဘူးဆိုတော့သဘောမျိုးလားရှင
်ခုလောလောဆယ်အရေးယူပိတ်ဆို့မှုတွေလုပ်တဲ့ဟာတွေကကျမတို့ဟိုထိရောက်မှုရှိရဆိုတော့ဘက်ကနေပြီးတော့ကျမတို့ဆင်းရဲသွားတာဖြစ်ပါတယ်ဒီထက်တိုးချဲ့ပြီးတော့ဒီစစ်ကောင်းဆောင်တွေနဲ့စစ်ကောင်းဆောင်တွေကိုအပိတ်နေတဲ့လူတွေကိုပါကျမတို့အရေးယူပိတ်ဆို့ဖို့ဆိုတော့အကြောင်းချက်ပါပါတယ်နောက်တစ်ခါဒီ sector alike ပေါ့နော်ဟိုအရေးယူပိတ်ဆို့မှုတွေနောက်စစ်တပ်ရဲ့ဝင်ငွေတွေကိုအရေးယူပိတ်ဆို့မှုတွေအသေးစိတ်တွေလည်းကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်ရှင်ဟုတ
်တကယ်ဟိုထိထိရောက်ရောက်လုပ်မယ်ဆိုရင်တစ်ချက်ထောက်ပြနေတာကလေရေနံနဲ့တဘာဝတန်ငွေလုပ်ငန်းဒါကိုလည်းပိတ်ဆို့ဖို့ဆိုတဲ့အပိုင်းမှာအခုတည်းဒီ American ဆိုရဘက်ကဟိုလှုပ်လာတဲ့အပိုင်းလည်းမရှိသေးတော့ဆိုတော့ဒီညာနဲ့ပတ်သက်လို့ရောဆွေးနွေးတာမျိုးရောရှိပါလားရှင်
ဟုတ်ပါတယ်အမဒီနေ့အဓိကကျွန်တော်တို့တိုက်တိုက်တွန်းတွန်းဆွေးနွေးဖြစ်တာကရေနံနဲ့ဆွေးနွေးအဲဝင်ကြီးဌာနဒီကုမ္ပဏီအောက်ကနေပြီးတော့စစ်တပ်ဆိုင်ရာစစ်တပ်ကနေပြီးတော့ပိုင်ဆိုင်တဲ့ကုမ္ပဏီကိုကျမတို့ပိတ်ဆို့အရေးယူဖို့ဆိုရဲဟာကိုနည်းနည်းတွန်းအားပေးပြီးတော့ဆွေးနွေးပြပါတယ်။ဒီကဖွဲ့စည်းရေးနဲ့အစိုးရနဲ့တရက်ချိတ်ဆက်လှုပ်ဆောင်မှုကသိပ်ပြီးရေးပါပါတယ်။နှုတ်မဆိုရင်ကမ္ဘာမှာ crisis တွေအများကြီးပဲကမ္ဘာမှာကြုံတွေ့နေရတဲ့ပြဿနာပေါင်းအများကြီးရှိရဲ။ဟိုမြန်မာပြည်တစ်ခုထဲမှာပဲကျမတို့အာဏာရှင်စနစ်ရှိအောင်မဟုတ်တလို့လူခွေချိုးဖောက်မှုကြည့်ရမို့တခြားနိုင်ငံတွေမှာလည်းကျွန်တော်တို့ပြဿနာတွေဟိုပြိပခါတွေပေါ့နော်စစ်ပွဲတွေအများကြီးရှိရယ်ဆိုတော့ကျွန်တော်တို့အရေးဟာနောက်ကိုမရောက်သွားဖို့ဒီမှာရှိတဲ့ US မှာစစ်သားလူမျိုးတည်းရိုက်ချက်ဆက်လှုပ်ဆောင်နိုင်ဖို့အရေးကြီးပါတယ်ရှင်
ဒါကတော့ Women Speaks Network ရဲ့ညွှန်ကြားမှုမဲ့ဝေဝေနုပါပြီးခဲ့တဲ့လတွေအတွင်းမှာတော့ American ရေနံကုမ္ပဏီကြီးဖြစ်တဲ့ Chevron ကနေသူနဲ့ဖက်ဆက်လုပ်ကင်နေတဲ့မြမရေနံနဲ့တဘာဝတန်းငွေလုပ်ငန်းကိုပိတ်ဆို့အရေးယူတာတွေမလုပ်နိုင်ရေး Washington DC ကနာမည်ကြီး Lobby အကျိုးဆောင်အဖွဲ့တစ်ခုကိုငှားယမ်းပြီး American အစိုးရနဲ့လွှတ်တော်မှလိုက်လံတွေ့ဆုံနေတယ်လို့ New York Times သတင်းစာမှာဖော်ပြခဲ့ပါတယ်ရှင်VOA မြန်မာပိုင်းနနေခင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
် VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/ VOA Burmese channel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသင်နဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ကြည့်နေရှင်တော့ soundcloud.com/voaburmese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။မြန်မာစံတော်ချိန်နေ့နဲ့6နာရီခွဲပါပြီ။ကျမတို့ VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်။အခုတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။ COVID-19 ရောဂါကူးစက်ခံရပြီးတဲ့နောက်ဒီရောဂါပိုးကိုကိုယ်ခန္ဓာကိုယ်ထဲကနေတိုက်ထုတ်တဲ့နေရာမှာမနိုင်မချင်းတိုက်မယ်ဟဲ့ဆိုပြီးမနိုင်မချင်းတိုက်မယ်ဟဲ့ဆိုတဲ့စိတ်မျိုးနဲ့ရင်ဆိုင်တိုက်ထုတ်ခဲ့ပြီးလက်မြောက်အရှုံးပေးဖို့မစင်စားခဲ့ဘူးလို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးတဲ့နောက်ယောဂါပိုးကင်းရှင်ပြီးပြန်လည်ကောင်းမွန်လာသူနှစ်ဦးက VOA ကိုပြောပါရယ်ယောဂါပိုးကင်းသွားပြီးဆိုပေမဲ့လည်းနောက်ဆက်တွဲကျန်းမာရေးဆိုင်ရာအားနည်းချက်တွေကိုတော့ဆက်ပြီးတတိထားနေရစေကုသနေရစေပဲလို့ COVID-19 ယောဂါကိုအနိုင်တိုက်ခဲ့ကြတဲ့မအေးလားပြည့်ဝင်တဲ့ကိုစင်တော်နိုင်တို့ကပြောပါတယ်ကိုကျော်ကျော်သိန်းကဆက်သွင်းမေးမြန်းထားပါတယ်ရှင်
။မအေးလာပြည့်ဝင်ကိုစင်တော်နိုင်ဒီ UI ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒုဗေကျေးဇူးတင်ပါတယ်။နှစ်ယောက်စလုံးကကိုဗစ်တတိယလှိုင်းမှာအင်မတန်ဆိုးရွားတဲ့ကိုဗစ်ရောဂါကိုအနိုင်တိုက်နိုင်ခဲ့ပြီးတော့အခုလိုကြံ့ကြံ့မှန်မှန်နဲ့တွေ့ရတဲ့အတွက်လည်းဝမ်းသာပါတယ်ခင်ဗျာ။ Congratulations ပါအောင်ပွဲရခဲ့တဲ့အတွက်နောက်ဒီကိုအတွေ့အကြုံတွေကိုအခုလိုမျှဝေပေးတဲ့အတွက်လည်းပဲဆွေးနွေးပေးတဲ့အတွက်လည်းပဲကျွန်တော်ကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးကျွန်တော်အရင်ဆုံးသိသိကျင်တဲ့မိကုံပေါ့နော်ကိုဗစ်ကိုအနိုင်တိုက်ခဲ့တဲ့လူတွေစီကနေပြီးတော့ကျွန်တော်သိသိကျင်တဲ့မိကုံကဘာလဲဆိုတော့ဒီအင်မတန်ဆိုးတဲ့ဒီအခုကြုံနေရတဲ့အင်မတန်ဆိုးတဲ့ကိုဗစ်ကိုအနိုင်တိုက်နိုင်ဖို့အတွက်အင်မတန်အရေးကြီးဆုံးအချက်ကအဓိကအကျဆုံးအချက်ကဘာပါလဲကိုကိုတိုင်းရဲ့စိတ်ခွန်အားလားဒါမှမဟုတ်ကိုယ့်ရဲ့မိသားစုဆွေမျိုးအတိုင်းဝန်အပေါင်းအသင်းငယ်ချင်းတွေပတ်ဖို့ကူညီမှုလားအစားအသောက်အနေထိုင်လားစေဝါလားဘယ်ဟာကအဓိကအကျဆုံးပါလဲဆိုတော့မိုင်လာပြဝင်ရင်ပြောပြပါလား
ကျွန်မထင်တာကတော့အဓိကကတော့စိတ်ခွန်အားဆိုတာအထက်ပေါ့နော်ဒီဟာအတွက် knowledge ကအရေးအကြီးဆုံးလို့ထင်ပါတယ်ရှင့်။ तू က covid ကကျမကိုစောက်ကူးတဲ့အချိန်မှာ तू ကကိုယ့်ကိုသတိထားမိတဲ့အချိန်မှာပေါ့နော်။သတိထားမိတဲ့အချိန်မှာ तू လုပ်တဲ့ဟာတမန်နှာစီးချောင်းဆိုးပုံစံမျိုးနဲ့ကူးချင်တာမျိုးမဟုတ်ခဲနဲ့ तू ကကျမမှာက၄ဘက်နာရှိတဲ့အခါကျတော့အဲ့ဒီ၄ဘက်နာပိုးလို့ပါလို့ तू ကတိုက်တဲ့ပုံစံမျိုးရှိရပါပေါ့နော
်။အ
ဲ့တော့ကိုကအဲ့ဒီလိုမျိုး तू က covid ကယောဂအခန်းရှိရင်အဲ့ယောဂအခန်းကိုတိုက်တတ်တယ်ဆိုတာမျိုးတွေကိုကျမတို့ကအဲ့လိုမျိုးအတန်ဖိုင်နေနားထောင်ထားတာတွေရှိတယ်ပြီးတော့ဟောပြောပွဲတွေသွားနားထောင်ထားတာတွေလည်းရှိခဲ့တဲ့အတွက်ကြောင့်မလို့အဲ့ဒီဟာအတိုင်းပဲကျမကဒါဆိုရင်ကျမကသူတို့ကဆရာဝန်တွေကလည်းပြောထားတာရှိတယ်ပေါ့နော်၄ဘက်နာဖြစ်ရင်၄ဘက်နာဆိုလို့ရှိရင်၄ဘက်နာနဲ့တိုက်တယ်သူတို့နှလုံးခုန်ရင်နှလုံးခုန်မြန်ရင်နှလုံးခုန်နာကို normal ဖြစ်အောင်လုပ်တယ်ဆိုတဲ့ဟာမျိုးတွေသူတို့ပြောထားတာရှိတဲ့အတွက်ကြောင့်မလို့ကျမလည်းအဲ့တော့ကိုယ်ခံစားရတဲ့အတိုင်းပဲဆေးကိုတောက်တယ်ပေါ့နော်အဲ့တော့ကျမထင်တာတော့ knowledge ကအရေးကြီးတယ်လို့ထင်ပါတယ်ရှင်ဘိုး
နဲ့ပတ်သက်တဲ့အတိတုတာပေါ့နော်ဒီဘိုးကြောင့်
ဟုတ်ကဲ့ပါရှင
်ကိုစင်တော်နိုင်အတွေ့အကြုံရဆိုရင်ကိုစင်တော်နိုင်ဘယ်ဟာကအဓိကအကျဆုံးလို့ပြောခြင်းလဲ
အဲကျွန်တော်တို့ကကျွန်တော်ကတော့ဟိုအဲ့ကိုဗစ်မဖြစ်ခင်ကမှကျွန်တော်တို့တောင်းနေပြန်လွတ်လာပေါ့နော်ကျွန်တော်အဲ့မဖြစ်ခင်အဲကျွန်တော်တောင်းလွတ်ပြီးတော့ကျွန်တော်အဲ့ကျွန်တော်တို့ကဒီမှာခန္ဓာကိုယ်ကကျွန်တော်ဒီကျွန်တော်ထောင်ထဲမှာဖြတ်တန်းလာခဲ့တဲ့အနေအထားနဲ့ဆိုရင်ဆိုတော့အခုပုံမှန်မဟုတ်တဲ့အနေအထားတစ်ခုမှရှိနေတာပေါ့နော်ဒီဟိုအာဟာရပိုင်းဆိုင်ရာရောချာအဲ့လိုအနေအထားမျိုးမှာကိုယ်ကိုကူးတာအချိန်မှာကျွန်တော်တို့ကကျွန်တော်ဘာလို့အဲ့အချိန်မှာစဉ်းစားလဲဆိုတော့ဒီအချိန်မှာကိုယ်နဲ့ဒီကဟိုဖြစ်တဲ့လူတွေပေါ့နော်ဟိုဒီကကျွန်တော်ကူးတဲ့အချိန်မှာကျွန်တော်မျိုးသမီးတော့တောက်ချောက်နှစ်ယောက်တစ်ပြိုင်တည်းကူးကြတာပဲကူးကြတဲ့အချိန်ကျတော့အဲ့မှာကျွန်တော်ကလေးတွေကိုကျွန်တော်ဘေးလူရအဲ့လိုပေါ့နော်နည်းနည်းကိုယ်တွေခက်ဝိုးဝိုးတဲ့နေရာသူတို့ပို့လိုက်တယ်ပို့လိုက်ပြီးတော့မှ ဒီဥစ္စာငါတို့ကဒါကိုရအောင်ကြော်ဖြတ်မှာပဲဒီဥစ္စာဒီရာဖြစ်လာပြီဆိုမှတော့နောက်ဆုံးကျွန်တော်တို့ကဒီဖြစ်တဲ့အချိန်မှာကျွန်တော်ဟိုရင်ကလိုမျိုးမဟုတ်ရင်ဆိုပြီးကျွန်တော်တို့ဒီကိုဗစ်စင်တာမှာအေးအေးဆေးသွားကုလို့ရဥကကိုဟာကိုဟိုဟာမှာကျွန်တော်တို့မှာကျွန်တော်တို့ပဲရှိဆိုတော့စိတ်မျိုးနဲ့ပေါ့နော်အဓိကအဲ့လိုမျိုးပဲအဓိကကတော့ကိုယ်ကတခုရှိတာကျွန်တော်ရဲ့ဒီကျန်တ ရုံးကပြီးတော့ဒါကိုကြော်ဖြတ်လာတာပေါ့နော
်ဟုတ်ကဲ့ကဲ့မအီလာမျိုးကဘယ်နေရကြလိုက်လဲကိုဗစ်စတာကင်းသွားတဲ့အချိန်ထိ
ကင်းသွားတဲ့အချိန်ဆိုရင်ကျွန်မရှင်လည်းအဲတက်တာလာတဲ့အရက်ဆိုလို့ရှင်တော့ကျွန်မဒီ17ရက်လောက်မှာတက်တာလာပြီရှင
်ဟုတ်ကဲ့
17ရက်လောက်မှာကျွန်မတော်တော်လေးလူကောင်းတယောက်လို့တော်တော်လေးကောင်းသွားပြီ17ရက်နောက်ပိုင်းအခုဆိုလို့ရှင်ကျွန်မဒါ16ရက်မြောက်ပေါ့နော်16ရက်မြောက်ဆိုတဲ့အခါကျကျွန်မလုံးဝလူကောင်းပုံစံမျိုးဖြစ်သွားပြီပေါ့ဟုတ်ကဲ့ရှင်ဟုတ်စတရနေ့လောက်မှာတော့တော်တော်လေးလူကောင်းပုံစံဖြစ်သွားတာဟုတ
်โอเคခင်ဗျာကိုစင်တော်ရောဘယ်နေ့ကြာလိုက်လဲ
ကျွန်တော်လဲ10ရက်17ရက်လောက်ကတော့အဲ့လိုမျိုးနည်းနည်းလေးတော့အဲ့အဲ့တော်တော်ခံလိုက်ရတယ်ခံလိုက်ရတော့ခုနကကျွန်တော်ပြောသလိုကိုကလည်းအားနေနေချိန်နဲ့ပါတော့ပြီးနောက်တစ်ချက်ကခုနကကျွန်တော်ဟောဖြစ်တယ်လို့ကျွန်တော်တို့ကဒီဥသာဒီယောဂမှာဒီတစ်ခေါက်မှာနည်းနည်းလေးသူကမြုပ်ွက်တစ်ခုရှိတာပါလဲဆိုတော့ကျွန်တော်တို့ဒီယောဂဝင်လာလို့ချင်းရှင်ကျွန်တော်တို့ဒီအစားတော့ဘောဒီအနံ့ရောအရသာရောပျောက်သွားတယ်ကြောက်တော့အချိန်မှာကျွန်တော်တို့အစားတော့တွေစားတဲ့အချိန်မှာကျွန်တော်ဟိုပေါ်တုံးနေစားနေရတယ်လို့ဘာပါစတဲ့မှာဘာရတာမှမရှိဘူး။ဒါကြလည်းအရတာဆူးရင်လည်းဆူးနေခါကြအငံရတာကြီးဆူးရင်လည်းဆူးထွက်နေအဲ့လိုမျိုးကျွန်တော်တို့ကစားတဲ့အချိန်မှာစားမစားနိုင်စားမစားနိုင်တော့ကျွန်တော်တို့ကြာသင့်ကြာတိုက်တာတဲ့ recovery ကပူကြွားသွားတယ်ချုပ်ခါကြရတယ်ပုံမှန်ဆိုရင်တစ်ပတ်လောက်နဲ့ကောင်းမဲ့ဟာက10ရက်ဆက်ဆက်နှစ်ပတ်လောက်ဖြစ်သွားတယ်အဲ့လိုဟာမျိုးတော့ဒီကျွန်တော်ချက်တန်းခဲ့ရတာပေါ့အဓိကဒီယောဂရလောဆယ်မှာဟိုဒီချက်တစ်ချက်ပေါ့နော်ကျွန်တော်တို့ပြောကြည့်မယ
်မိလာပြေကိုကိုကိုကိုဗစ် positive ငါမှာ covid ရှိနေပြီလို
့ဟုတ်ကဲ
့သိလိုက်ရတဲ့အချိန်မှာအရင်ဆုံးဘယ်လိုခံစားလိုက်ရလ
ဲအရင်ဆုံးကတော့ဆရာဆောင်ကပြောတယ်လို့စိတ်ကိုသွင်းရတာပေါ့နော
်
covid ကလူတိုင်းမသိနိုင်ဘူးငါဒါကိုဘယ်လိုပဲဖြစ်ဖြစ်တော့ဖြတ်ကျော်နိုင်ရမယ်ဖြတ်ကျော်နိုင်တယ်ဆိုတော့စိတ်နဲ့ပဲအဲ့လိုမျိုးပဲကျွန်မအဲ့လိုမျိုးရင်ဆိုင်ဖို့အတွက်ပဲဆုံးဖြတ်ထားရပေါ့နော
်
ပြီးရအခါကျတော့အကယ်လို့ယောဂါကပြင်းထန်လာခဲ့မယ်ဆိုရင်ဆောင်းကပြောတယ်အောက်ဆီဂျင်အကယ်လိုအပ်တဲ့အခြေအနေမျိုးရောက်လာခဲ့မယ်ဒါမှမဟုတ်လို့ရှင်ယောဂါတစ်ခုခုတာဆိုးလာနိုင်တယ်ဆိုတာမျိုးကိုလည်းတွေးထားရရှင
်
အကယ်လို့ဆိုးလာနိုင်ခဲ့မယ်ဆိုလို့ရှင်လည်းခုအတွက်ကိုပေါ့နော် prepare ပေါ့နော်ဒါငါဘယ်လိုသွားရမလဲဘယ်ကျူစင်နာတွေကလည်းခုကသွားလို့မရဘူးပေါ့နော်ပြီးတော့ဆေးရုံတွေကလည်းလက်မခံဘူးဆိုတဲ့အခြေအနေမှာအဲ့ဒါမျိုးမှာကို့အတီဆရာဝင်ကို့အမျိုးတွေကဆရာဝင်အဲ့ဒါမျိုးကျူဆက်သွဲထားပြီးတော့အကြံဉာဏ်တောင်းတာပေါ့နော်အဲ့ဒါတွေအတွက်တော့ကျူပြီးတော့ prepare လုပ်ထားရမျိုးရှိပါရဲ့ရှင်ဟုတ်ကဲ့ဟုတ
်ကိုစင်တော်ရောကိုဗစ်ရှိပြီလို့သိလိုက်ရတဲ့အချိန်မှာဒီမှာအူဆုံးစိတ်ထဲဝင်လာတဲ့အတွေးဘယ်လိုဖြစ်လဲ
ဟိုရည်စက်ကောင်ကျွန်တော်ကဒီဟာဖြစ်တော့ဖြစ်သွားတယ်ဆိုတော့အခုချိန်ကြီးကျွန်တော်မှာကိုဗစ်ရှိတယ်ဆိုတော့အဲ confirm ဖြစ်တဲ့ဟာကကျွန်တော်မှာအခုချိန်ကြီးမရှိဘူးကျွန်တော်ကဘာလို့ကျွန်တော်ကအဲ့မှာ9ရက်နေလောက်မှာဖြစ်သွားတာလို့သိတယ်ကိုကိုဒါပေမဲ့အခုချိန်ကြီးကျွန်တော်ကိုဗစ်စစ်လည်းမဖြစ်ဘူးဖြစ်ဥသာပါလည်းမဖြစ်ဘူ
း
အခုကဘာလို့ကျွန်တော်9ရက်နေမှာကျွန်တော်အသေးအံစပြီးတော့ဖျားရတယ်ပေါ့နော်9ရက်နေလောက်မှာအသေးအံဖြစ်တော့ကျွန်တော်အဲ့မှာအဲ့ပန်းလိုက်စေးအောင်ကျွန်တော်လုံးဝသတိပါလက်သွားတော့လမ်းပို့ပါပန်းလိုက်စေးအောင်လမ်းပို့တယ်ပို့တဲ့အချိန်မှာသူတို့ရှိမှလည်းနေရာလို့မရှိဘူးနေရာလို့မရှိတော့အဲ့တော့ကျွန်တော်တကယ်လို့စစ်လို့ကိုဗစ်တွေ့ခဲ့လို့ရှိရင်တို့မှကျွန်တော်တို့ကထားတဲ့နေရာခက်ခဲရှိရတော့ကျွန်တော်မစစ်ပေးလိုက်ဘူးဒါပေမဲ့လက္ခဏာအားလုံးကကိုဗစ်လက္ခဏာအားလုံးဆိုတာအဲ့တို့ရှိရတယ်လက္ခဏာနဲ့လက္ခဏာတော့အဲ့တို့ကလိုအပ်တဲ့စေဝါးတွေပြီးပြီးအိမ်မှာပဲဟုံးကွန်တင်းပြောင်းလဲဆိုပြီးတို့အဲ့လိုပြန်လွတ်လိုက်တာအဲ့တော့ကျွန်တော်ကအဲ့လိုမျိုးကကိုဗစ်ရှိသွားပြီဆိုတော့ခံစားကြံပြီးတော့ကျွန်တော်မှတော့ဖြစ်ဘူးမဖြစ်ဘူးဆိုပေမဲ့ခုနကတော့ဒီဟာဒီစိတ်ထဲမှာဒီဟာငါ့မှာကိုဗစ်ကတော့ဖြစ်နေပြီဘာဆက်လုပ်ရမလဲပေါ့နော်အဲ့လိုအခြေအနေအဲ့လိုခံစားကြံတွေတော့ရှိတာပေါ့အဲ့မှာ
ကျွန်တော်ခုနောက်ပိုင်းအခုတော့အများကြီးပဲနော်ကူးနေကြတာတွေအများကြီးတက်ဆုံးမသွားတဲ့လူတွေအများကြီးဆိုတော့ကျွန်တော်မေးကြည့်သလောက်ပြကြည့်သလောက်ဆိုရင်လည်းပဲအခုဆိုရင်သူကလက္ခဏာတွေပေါ့ဥမာအနံ့ပြောက်မယ်ဟလားဖျားမယ်ချောင်းဆိုးမယ်ဆိုရင်လူတွေကမစစ်ကြတော့ဘူးရှိတယ်လို့သတ်မှတ်လိုက်ပြီးတော့အဲ့လိုရှိတဲ့လူတယောက်ကိုဗစ်ရှိထားတဲ့လူတယောက်နေရမယ်နီးလန်းနေနဲ့လိုက်နာပြီးတော့နေကြတယ်ဆိုပြီးတော့ကျွန်တော်အဲ့လိုမျိုးပြောကြတာကြီးလည်းကျွန်တော်တွေ့ရတယ်နော်ဆိုတော့မိုင်းလာပြဟုတ်
တ
ယ်ဟလားရှိပြီ
အဲ့လိုပဲ
ဟုတ်ကဲ့ရှိပြီပေါ့နော်
ဟု
တ်ကဲ့ခုနကတော
့ဟာ
ရှိပြီငါရှိပြီတိလိုက်ပြီဆိုတဲ့အချိန်မှာငါဘာလုပ်မလဲဘာလုပ်မလဲဆိုတော့အတွေးတွေပေါ့အဲ့ဒီကနေတဆက်ထဲမှာကိုယ်စိတ်ထဲမှာငါဒီကောင်းကိုငါနိုင်အောင်ချနိုင်ပါမလားငါကြော်နိုင်ပါမလားဆိုတဲ့စိုးရိမ်စိတ်အာရုံစိတ်မျိုးရောဖြစ်မိလား
အာကျွန်မကကြတော့လေကူးတဲ့အခါမှာပေါ့နော် yoga ga ai lo ji thi ma pye mae ne bo no kan kaung ai so re ya kaung lo pyo ya ma bo no ayan so so wa wa ma khan da ya de a kha ja ro chon nai mae lo yu sa de bo no okay shin ho ai lo poun san myo yu sa de da okay da mae tacho chuma ta ngain chin ni a ti mai sui ri le ai lo myo ဖြစ်ကြ rari ရှိတယ်ဗောနော်အဲ့လိုမျိုးသူတို့အရန်ခံစားရတာတွေတချို့ကျမတို့အတိလူကြီးတွေဆုံးသွားတာတွေကြုံတွေ့ရတယ်ဗောနော်အဲ့ဒါမျိုးတွေအတွေးဝင်မိရင်တော့ကြောက်တယ်ဗောနော်ပြီးတော့ကျမကတိုင်းရိုက်ရှိတယ်ကျမတို့ဒီတစ်ခေါက်ဖြစ်တဲ့အချိန်မှာနည်းနည်းစိုးရင်စရာဆိုလို့ရှိရင်ကျမတိုင်းရိုက်ရှိတော့ ไรก็နှလုံးခုမူးမမှန်တက်တာပေါ့เนาะဒါတစ်ခါတည်းမှာဖြစ်တတ်တယ်အခုကိုဗစ်ကကြာတော့သူဖြစ်တဲ့အချိန်မှာသူကအဲ့ဒီไทรอยด์ကိုသူကတိုက်ပုံရတယ်တိုက်ပုံရတဲ့အခါကျတော့ကျမနှလုံးခုကရှစ်ဆယ်အောက်တွေပါကြီးကျသွားတယ်တရာကျော်ခုန်တက်သွားတယ်အဲ့လိုအချိန်ဆိုရင်တော့ကျမတော်တော်လေးမောတယ်အဲ့အချိန်ဆိုတော့ကျမစိတ်ထဲမှာစိုးရိမ်စိတ်ဖြစ်တယ်ပေါ့เนาะအဲ့အချိန်မှာအောက်ဆီဂျင်ဆက်ကလည
ဆိုရင်စိတ်ပေါ့ငါကြော်နိုင်ပါမလားငါအနိုင်တိုက်နိုင်ပါမလားဆိုတဲ့ဇဝေဇဝါစိတ်အဲ့လိုမျိုးဖြစ်တဲ့အချင်းကြုံရရသေးလားအဲကျွန်တော်ကလည်းလည်းတော်တော်လေးပြင်းထန်တာခံရရတယ်မှာပါတယ်ဒါတော့ကျွန်တော်အဲ့ဒီယောဂဝေဒနာတော်တော်လေးပြင်းထန်ခံရရဲ့အချိန်မှာဘယ်လိုစိတ်ထဲမှာတော့လည်းတခါကျရင်တော့စိုးရင်စိတ်တော့ဖြစ်တဲ့အချိန်တွေရှိတယ်ပေါ့စိုးရင်စိတ်တော့ကျွန်တော်ကဘာလို့စိုးရင်လ same moon as now. Not a good Kalidi bottle. I don't know the Kuga, and the Kalidiga, then Jang as a Mamma Pilumia, I say, I lose a new name of the Nocha Danga.
Go to them, hope, and hella, go meet Dazu Nalu. The Nikan Mushi as well as the Nikan Mono, Dadmi, she has read Dadmi, a Dunishi as well as Duni, ah, look on Tweku. So in Yarasro, go Kanzara Neu, Natakumpi de Bomu, Jonjare, Lujano, Alube, Pura, Natoin, General
Lujano,
General
Lujano,
no? Idia, no? Idia.
Okay.
So, Tide will be a Luhala Sapsida, Nibido, Dinga Choya Conneye, Dagua, Begon, Bientan, Kukana, Korea, Nibido, Daitoni Yavi, Chani Yavi. I look Daitoni in a Chani in a Gunalugo, Sula, Chimima, Kusidema, so in the Boda Mu. Pitalu, Lama, Ilavi Sitema. Ma Asho like Dome, so let me all like Dome, so let me your portala, Domho. Ma, when I'm a chin, type me, hair, so
ပါလို့လဲဆိုတော့အာဒါအရှုံးမပေးခြင်းပေါ့နော်လည်းလည်းနဲ့အဲဒါဘလို့မနိုင်မချင်းတိုက်မယ်ဒါပေမဲ့တစ်ခါတည်းကြောက်လို့ရှင်တော့လဲရမ်းစိတ်အားငြင်းအားမျိုးတော့ရှိတာပေါ့နော်ကျမတို့အိမ်မှာဆိုလို့ရှိလို့ရှင်လဲဟိုအဖေနဲ့အမေကခုချိန်ဒီကျမအခုခံရရဆိုတော့မသိဘူးပေါ့နော်ပါလို့လဲဆိုအဖေတို့ကခုနှစ်ကျော်ဆိုတော့လေအဖေတို့ကဖေဖေတို့ကနေပြီးတော့မှနေတာဆိုတော့ဖေဖေတို့တိလို့ရှင်ရမ်းစ
ကျွန်တော်ကတော့ဟိုအဲ့တော့အနိုင်တိုက်မှာဖြစ်မယ်ဆိုတဲ့အတွင်းမျိုးပဲစိတ်ထဲမှာတွေးထားပြီးတော့ပဲတိုက်ပါတယ်ဟုတ်ကိုစင်တော်ကျတော့ထောင်ထဲမှာ၃လ၄လနေအပြင်ရောက်တော့တိတ်မကြဘူးကိုဗစ်ထိဆိုတော့လာငရဲတစ်ခုကလွတ်လာပြီးတော့နောက်ငရဲတစ်ခုကြာတယ်လို့ခင်ဗျားဖြစ်တယ်လို့ကျွန်တော်ကခံစားရတယ်ဟုတ်ဆိုတော့ခင်ဗျားရောကိုစင်တော်ရောအဲ့လိုမျိုးဒါဒီကောင်းတော့ဘယ်လို့မှလက် ကျွန်တော်တို့ဟိုဒီမှာလည်းတွေ့နေတာပဲတချို့တက်ကူးတွေကြော်တရားဝင်းနေတာဟိုနဲ့ပြန်ကောင်းလာကြတယ်ကျွန်တော်တို့ကိုယ်လည်းမှမတွေ့နေကြတာပဲလေအဲ့တော့ကိုကဒီခန္ဓာကိုယ်နဲ့ဒီကျန်းမာရေးနဲ့ကတော့ကျွန်တော်တို့ကတော့ဆိုးဆိုးတုံးတုံးမဖြစ်ဘူးလို့ကိုယ်ကမြင်ပြောလိုက်တာမြင်လိုက်တာတော့ကျွန်တော်တို့ကြော်ပြနိုင်မှာပဲလေအဲ့ချိန်မှာမြင်လိုက်တွေ့လိုက်တော့လည်းမရောက်ဘူးလို့စဉ်းစား ဟုတ်ကဲ့အာမရှိဘူးเนาะအဲ့ဒီဝင်ဖြစ်လာတဲ့အချိန်တွေပဲဒီကောင်ကတိုးဝင်လာတဲ့သဘောလေးခြောက်တဲ့ပုံပြတဲ့တိုးဝင်လာတဲ့သဘောလေးဖြစ်တာအဲ့ဒီပုံပဲဟုတ်ကဲ့ဆိုတော့မိလာပြီဒီကာအဲ့ဒီကာလာတစ်လျှောက်မှာအခက်ခဲဆုံးရင်ဆိုင်ခဲ့ရာရှိတယ်ဆိုရင်ဘာများဖြစ်မလဲ
ခက်ခဲဆုံးရင်ဆိုင်ရတာရှိမယ်ဆိုလို့ရှိရင်အိမ်မှာကျမရဲ့ကျမအမျိုးသားရဲ့ကောက်မလေးရဲ့၃ယောက်ရှိရယ်၃ယောက်စလုံးကဖြားကြရရှင့်၃ယောက်စလုံးကဖြားကြတော့ကျမကကိုကြောင့်လဲသူများကိုမကူးချင်တော့မကူးချင်တဲ့အခါကျတော့ကျမတို့ကဘယ်လိုလုပ်ရမလဲဆိုစားတော့ပေါ့နော်
ဒီနေ့ဒီကကျွန်တော်ကတော့ဟိုအဲ့ကိုဗစ်ကရောဂါအခက်ခဲဆုံးရင်ဆိုင်ရတာရှိမယ်ဆိုလို့ရှိရင်အိမ်မှာကျမရဲ့ကျမအမျိုးသားရဲ့ကောက်မလေးရဲ့၃ယောက်ရှိရယ်၃ယောက်စလုံးကဖြားကြရယ်ရှင့်၃ယောက်စလုံးကဖြားကြတော့ကျမကကိုကြောင့်လဲသူများကိုမကူးချင်တော့မကူးချင်တဲ့အခါကျတော့ကျမတို့ကဘယ်လိုလုပ်ရမလဲဆိုစားတော့ပေါ့နော်
တယ်အဲ့လိုမျိုးချိတ်ပေးသွားတယ်ပေါ့နော်အဲ့လိုပုံစံမျိုးတွေပေါ့ဆေးကြတော့လည်းအခုကဝယ်ရတာအရန်ခတ်တယ်ပြီးတော့ဆေးစင်းနှုံးနေရလဲအစမတန်နေတက်ကုန်တယ်ပြီးတော့လိုချင်တဲ့ဟာတွေလဲဆရာဝန်လမ်းပေးလိုက်ပြည့်တဲ့အချိန်မှာအဲ့လိုမျိုးဆရာဝန်တွေပြောတဲ့ဆေးကလည်းလိုချင်တဲ့ဟာတွေမရအောင်ပေါ့နော်အဲ့ဒီဟာမျိုးတွေကတော့ကျမတို့အတွက်အရာရာအခက်ခဲတွေပေါ့စိတ်ခေါမှုတွေပေါ့ တွေကလာပို့ပေးရတဲ့ခက်ခဲမရှိဘူး။ဒါလည်းကိုလင်းမြန်းနေအောင်ဖြစ်နေတဲ့အချိန်မှာတယောက်တော့အပြန်လည်းပြန်မကြည့်နိုင်ဘူး။အပြန်လူလည်းမခေါ်နိုင်ဘူး။အဲ့လိုနေတာမျိုးပေါ့။ဒါတော့တော်တော်ကြီးခက်ခဲတ
ယ်။ဟေးဗျာနော်။တခြားလူဝင်လာရင်လည်းလူဝင်လာတဲ့လူကကူးမယ်။ကိုယ်အိမ်နဲ့ရှိတဲ့လူကြတော့လည်းပဲတောင်းမဲမြောင်းမဲမကယ်နိုင်နော်။ပြောကိုကလည်းရဲရဲသူလည်းလှုပ်လှုပ်ဆိုတဲ့အချိန်မျိုးနဲ့ဆိုတော့တော်တော်ကိုခက်ခဲခဲဖြတ်တန်းကြရမှာပဲကျွန်တော်ခံစားလို့ရပါတယ်။ဆိုတော့အခုရောမိုင်လာပြီအခုရောအားလုံးမိုင်လာပြီအစောပိုင်းတော့ပြောတယ်ဘာမှမရှိတော့ဘူးအားလုံးကောင်းပြီလုံးဝလူကောင်းလို့ကျမတွေလူကြောက်ဖြစ်သွားတယ်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့
နောက်ဆက်တဲ့
negative ဟုတ်ကဲ့
နောက်ဆက်တဲ့ဘာမှခံစားနေတာမရှိတော့ဘူး
အဲ့လိုတော့မဟုတ်ဘူးရှင်သူကလေဟိုနောက်ဆက်တွဲတော့မခံစားရပါဘူးသူရဲ့ side effect အနေနဲ့ပေါ့နော်ကျမဒီပျောက်သွားပြီဆိုမှဒီရပိုင်းနေမှာနှလုံးခုန်တိတ်မမှန်ခြင်းသေးဘူးပေါ့နော်ဒါပေမဲ့ကျမအဲ့ဒါကိုဆရာဝန်နဲ့ဒီ thyroid ဆရာဝန်နဲ့နောက်ဆက်တိုက်ပေါ့နော်ပြဖို့လိုအပ်တာကြီးဆက်ပြဖို့ရှိမယ်ပြီးတော့ check up လုပ်ဖို့လိုအပ်တာကြီးဆက်ပြီးတော့ check up လုပ်ရမယ်ပေါ့နော်ပြီးတော့ကျမဇွန်လိုက်ပတ်လို့သူကလေးဘက်နာလည်းရှိတော့အဟဟောင်းလည်းတိုက်ထားတယ်ထင်တယ်ကျမရဲ့ acid အမြင့်တွေကအဲ့လိုမျိုးဟိုအရန်ကြီးယောဂဖြစ်တဲ့အချိန်တုန်းကလို့အရန်ကြီးနာမျိုးမဖြစ်တော့ပေမဲ့ဟိုပုံမှန်အတိုင်းဆိုရင်မဲ့တစ်ချက်တစ်ချက်အဲ့လိုနာကျင်တဲ့အချိန်တွေမျိုးတွေရောရှိတယ်ရှင်ဟုတ
်ဆိုတော့ထပ်ပြီးတော့သတိထားနေရစေပဲပေါ့နော်နောက်ဆက်
တွဲဟုတ်ကဲ့ရှင်ဟုတ်ဟုတ်နောက်ဆက်တွဲဟုတ်ကဲ့ရှင်ဟုတ
်ကိုစင်းတော့ရောပြီးတော့အခုလက်ရှိဗာများခန်းစားနေရပြီလေတွေ့တူ
ကျွန်တော်ကတော့လောဆယ်ပါခုနကျွန်တော်ဟိုအဆုတ်ပေါ့အဲ့အဆုတ်ကဟုတ်ကဟိုရင်ရဒီယောဂမဖြစ်ခင်ကလို့အဆုတ်မျိုးမဟုတ်ဘူးလို့ခံစားရတဲ့ဟာဒီ
ပဲ
ချက်ပဲကျွန်တော်ကတော့သိကျွန်တော်ကယောဂခံလဲသိရှိတာမဟုတ်တော့အဲ့ဒီကြီးမှတော့မရှိဘူးဗျအဲ့လိုအဆုတ်ကလေးပြင်းပြင်းထန်ထန်ရှူလိုက်လို့ရှိရင်အထက်ကအောင့်လို့လို့အထက်မှာဟိုကတော့တစ်ခုကျက်ကျက်ပြီးတော့ပိတ်နေတယ်လို့အဲ့လိုခံစားချက်မျိုးရှိတယ်ရှိတယ်ဆိုမဲ့အဲ့ဒါကလည်းဟိုခုနကပြောဟိုမခံနိုင်လောက်အောင်တော့ဖြစ်တာတော့မဟုတ်ဘူးအဲ့လိုအဲ့ဒီဟာကအဲ့တော့ရှောက်ကျွန်တော်ဒီကောင်းမီးရဲ့တောက်ချောင်းအဲ့ဒီအားမရတော့အဆုတ်အဲကိုအဆုတ်မှုပဲတခြားလူတရားအဆုတ်တလားထည့်ထားတယ်အဲ့လိုခံစိတ်တယ်မဟုတ်ခံစား
အေးခင်ဗျားပြောတဲ့စကားကိုပဲကျွန်တော်တခြားလူတွေပြောတာလဲကျွန်တော်တွေ့ဘူးလေတိလားဟိုဥစားမှာအများပြင်းတော့ဆိုရှယ်မီဒီယာပေါ်မှာတင်ကြတာလေအဆုတ်ပြန်ကောင်းသွားတဲ့လူတွေအဆုတ်အဲ့လူထိထားတယ်ဆိုတဲ့ဟာလို့ခင်ဗျားပြောတဲ့စကားသိကောင်းတယ်ကိုအဆုတ်မှုပဲ ਨੇ သူများလာထည့်ထားတဲ့အဆုတ်လူခံစားရတယ်ဆိုတော့ကျွန်တော်အေးဗျသိကောင်းတယ်အဲ့ဒါဆိုတော့ကျွန်တော်တို့စောပိုင်းရန်ပြောသလိုပေါ့နော်ခုလက်ရှိမှာကိုဗစ်တတိယလှိုင်းကအပြင်းထန်ကိုကြုံနေရတယ်နေစဉ်ကူးတဲ့လူကြီးတွေလည်းမနေဘူးဟုတ်လားတရားဝင်ထုတ်ပြန်တာအရာထက်ကိုပိုတယ်လို့အများစုကပြောကြတာပေါ့နော်အသက်ဆုံးသွားတဲ့လူကြီးတွေဆိုရင်လည်းတရားဝင်ထုတ်ပြန်နေတာထက်ကိုအများကြီးဖြစ်နေတယ်လို့ကျွန်တော်တို့ဒီတိုင်းနေမှာတွေ့နေရတော့တကြွရဲ့ကိစ္စတွေပါလေဆိုရင်လည်းပဲနော်ဆိုတော့အခုကမဟိလာပြေရောကိုစင်တော်ရောကဒီတောင်ကိုကြော်ခဲ့ကြပြီနော်ဒီကိုဗစ်ကိုအနိုင်တိုက်နိုင်ခဲ့ကြပြီအခုလက်ရှိကိုဗစ်ကိုရင်ဆိုင်နေကြစေလူတွေဟလားကိုဗစ်နဲ့ရုန်းကန်နေတယ်ကိုဗစ်နဲ့အပြိုင်ချနေတယ်ဗောဗျာသူနိုင်ကိုနိုင်အပြိုင်ကျဲနေရတယ်ရင်ဆိုင်နေရတယ်ရှင်ပြန်နေရတယ်အနိုင်တိုက်ဖို့ကြိုးစားနေရတယ်လူတွေကိုမိုင်းလာပြီ အကောင်းဆုံးဘယ်လိုအကြံဉာဏ်များပေးခြင်းလဲ
ရန်ကြီးပေါ့နော်သူဖြစ်ပြီဆိုပြီးတော့အရန်ကြီးစိုးရိမ်စိတ်ကြောက်ရွံ့စိတ်တွေကိုမဖြစ်စေခြင်းပေါ့နော်စိုးရိမ်စိတ်ကြောက်ရွံ့စိတ်တွေကကျမတို့အမားတွေကိုလုံနိုင်တယ်ကျမတို့ရဲ့စိတ်တက်ခွန်အားတွေကျသွားလို့ရှိရင်ကျမတို့ကိုယ်ခံအားလည်းကျသွားနိုင်တယ်ကျမကယောဂတိတ်မပြင်းထန်ဘူးဆိုတာတောင်မှကျမရဲ့အဲ့ကူးဆက်ခံပြီးတော့ယောဂပြင်းထန်နေတယ်ဆိုတော့အချိန်ဒီမှာကျမတော်တော်လေးဝီးဖြစ်သွားတယ်ပေါ့နော်လူကတော်တော်လေးအားပြတ်သွားတယ်လို့ဖြစ်တဲ့အချိန်စိတ်ဓာတ်ကလည်းကျခဲ့မယ်တခြားဟိုယောဂကလည်းပြင်းထန်ခဲ့မယ်ဆိုလို့ရှိရင်ဒါကသူခံစားရတဲ့သူကတော်တော်ဆိုးနိုင်တယ်အဲ့အတွက်ကြောင့်မကြောက်ပါနဲ့ဥမာပတ်ဝန်းကျင်ကအများကြီးပြောလိမ့်မယ်ဆေးနီးတွေလည်းပြောလိမ့်မယ်ဘာတွေလည်းပြောလိမ့်မယ်ပေါ့နော်အဲ့ဒါတွေကိုလည်းအများကြီးနားမယောင်မယ်နဲ့ကိုယ့်ဟာကိုယ်ဥမာကိုယ့်အတိမိတ်ဆွေတွေမှာဆရာဝန်ရှိရင်ဆရာဝန်နဲ့တိုင်ပင်မှာတိုင်ပင်ပြီးလို့ရှိလို့ရှိရင်အဲ့ဒီအတိုင်းပဲရအောင်ကိုကကိုကြော်ဖြတ်ပါအကြောက်စိတ်ဆိုတာထက်စားရင်ကိုကိုကိုယ်ရဲဘယ်ဘာသာပဲကိုကိုယ်ရဲဘာသာတရားကိုစိတ်ထဲမှာမှတ်ထားပြီးငါကြော်နိုင်ရမယ်ဆိုရဲစိတ်ကိုငွေလို့ရှိလို့ရှိရင်တော့ကျမတို့အဲ့ဒါကိုကြော်ဖြတ်နိုင်မှာပါကျမတို့အတွက်ချင်းတယ်ကျမချင်းတယ်၄ရက်လောက်ကနေပြီးတော့သူက17ရက်ကြာလောက်မှာယောဂါကတော်တော်ပြင်းထန်တယ်အဲ့ဒီနောက်ပိုင်းမှာကျမတို့ရှင်းဆိုင်ပြီးတော့ကြော်လွားနိုင်ပြီဆိုလို့ရှိရင်တော့ကောင်းသွားပြီပေါ့နော်ဆိုတော့အဲ့ဒီကာလာလေးမှာပြင်းထန်ရင်လည်းကျမတို့အားမလျှော့ပဲနဲ့သူများပြောသမျှကိုလည်းနားမယောင်မနဲ့လှုပ်တဲ့လှုပ်ထိုက်တဲ့ဟာကိုပဲလှုပ်ပါလို့ပဲပြောချင်ပါတယ်ရှင်ဟု
တ်တိတ်ကောင်းတဲ့ကြံလို့ကျွန်တော်တို့ထင်တာပဲကျွန်တော်ဖြတ်မိကျင်တာကဟိုကိုဇင်တော်မိုင်လာပြီးတော့အဲ့ချနေတဲ့တိုက်နေတဲ့အချိန်မှာ Facebook ကြည့်ကြလားမိုင်လာပြီ
ဟုတ်ဟုတ်အရန်ကြီးတော့မကြည့်ဖြစ်ဘူးရှင်ဒါပေမဲ့အနေအချင်းတော့ကြည့်ဖြစ်ပါတယ်ရှင်ဟုတ်ကဲ့
ကိုဇင်တော်ရောကြည့်ပြလား
ကျွန်တော်ကတော့ပြင်းပြင်းထန်ထန်ဖြစ်နေချိန်မှာတော့နားထားတယ်ပဲဒါပေမဲ့ခုနလိုနည်းနည်းလေးပြန်တက်တာလာပြီအဲ့လိုလူအထူးတော်ပြန်ဖြစ်လာခြင်းတော့ပြန်ကြည့်ပြတယ်
ခုနမိုင်လာပြပြောတဲ့ထက်မှပါတယ်ဘေးကလည်းအများကြီးပြောကြမယ်အကြံပေးကြမယ်ဟလာအားလုံးကိုကုညံနဲ့ချင်းချင်းဆိုတော့ဥစား Facebook ကလည်းတတိယနေ့ကလည်းအများကြီးတက်တာဦးဗျာတော်တော်ကြာဘာဖြစ်ပြန်ပြီညာဖြစ်ပြန်ပြီဆိုတော့အဲ့ဒါလေးကျွန်တော်တော့သတိရလို့ကောင်းနေမှာဆိုတော့ကိုစင်တော်ရောကိုကအနိုင်တိုက်နိုင်ခဲ့ပြီးတဲ့နောက်မှာအခုအကျိတ်အနေရှင်ပြိုင်နေကြတဲ့အနိုင်ကိုစူးစမ်းနေကြတဲ့လူတွေကိုဘယ်လိုအကျဉ်းဉာဏ်ပေးကြလဲကိုစင်တော
်အဓိကကတော့ဗျာခုလိုချိန်ကဒါဟိုစိတ်သက်ကလည်းရေးကြည့်တယ်ဗောနော်ဒီချိန်ကအကုန်လုံးကဒီဒီယောဂတကူကဟိုကံစိတ်ဥရုဟာရဗောကျွန်တော်တို့ဒီမှာဒီဘုရားဘောပါပါလာယူစားရဆိုရင်ကျွန်တော်ဒီဥစ္စာကိုဖြတ်တန်းဖို့ဆိုရင်ကျွန်တော်တို့ကဒီကံလဲကိုယ့်ဘက်မှာပါဖို့လိုတယ်နောက်ပြီးတော့စိတ်ကလည်းခိုင်ခိုင်မှာရှိဖို့လိုတယ်နောက်ပြီးတော့ဥရုနဲ့အဟာရဆိုနှစ်လုံးအစာအသောက်ကိုပုံမှန်စားပြီးတော့ဒီမှန်မှန်ကန်ကန်နဲ့ဒီဖြတ်တန်းနိုင်မှာဆိုရင်တော့ကျွန်တော်တို့ကဒီယောဂကိုဟိုခက်ခက်ခဲခဲပေါ့ပြန်လွယ်လွယ်ကူကူနဲ့တရားတစ်ခုခုပေါ့နော်အဲ့လိုဟာမျိုးနဲ့ကျွန်တော်ဖြတ်တော့ဖြတ်တန်းနိုင်အဓိကကျွန်တော်တို့ကအဓိကအခုချိန်မှာဒီရရှိရမှာကျွန်တော်တို့ကကိုကိုအားကိုးတဲ့စိတ်မျိုးကျွန်တော်တို့ရှိတယ်တဲ့ဒီအချိန်မှာလေ။ဘာလို့ဆိုဒီလိုအချိန်မှာတခြားလူကလည်းလာပြီးကိုကိုကသူတို့ယောဂကုခံ
ဟုတ်တယ်။ဒ
ါပေမဲ့အဲ့ချိန်မှာငါတို့မှငါတို့ပဲရှိတယ်ဆိုတဲ့စိတ်မျိုးနဲ့ဒီကကြံ့ကြံ့ခံပြီးကျွန်တော်တို့ဖြတ်တန်းနိုင်လို့ဒီပါလာ။အဲကုနာတို့တော့ Facebook ကိုကုနာတို့တော့ Facebook ကနေပြီးတော့ကျွန်တော်တို့တင်နေနေရတဲ့အခါမှာကျွန်တော်တို့အခုနောက်ပိုင်းတော်တော်များများဘသူတွေတေဝါပြန်ပြီးတော့နောက်ဘသူတွေရောဟိုမှာဒီချင်းတွေကဘသူစူးနေတယ်ဆိုတဲ့ဟာမျိုးတွေကအားကြောင့်ကျွန်တော်တို့ depression ဝင်လာစေတယ်ပြချူပါကြ။အဲ့တော့ Facebook တုံးတဲ့ခါကျရင်လည်းတုံးတော့ပေါ့နော်ဒါတော့ information ရတော့တုံးတယ်။ဒါပေမဲ့ဒီတောက်လျှောက်ကိုပြန်ကျမ်းပါတဲ့အချိန်မှာတော့ဒီခါကျရင် Facebook နားနေရင်လည်းနားပါတော့ဒါကျရင်လည်းအဲ့ယောဂအရင်အချိန်နေဆိုးတဲ့အချိန်မှာအဲ့လိုဟာမျိုးပေါ့အဓိကတော့စိတ်ကိုခိုင်ခိုင်မာမာထားပြီးတော့ကျွန်တော်တို့ကဂျီအာကိုကျွန်တော်တို့ကိုယ်တိုင်ဖြတ်သန်းမှရမယ်ဆိုတဲ့စိတ်မျိုးထားမှာနောက်ပြီးတော့ခုနအဟာရကိုပြည့်အောင်စားရမယ်နောက်ပြီးတော့ဒီသူ့ကိုယ့်ရဲ့ကံလေးရလဲလိုက်မယ်ဆိုတော့ဒီဟာကိုကောင်းကောင်းဖြတ်သန်းနိုင
်ဟုတ်ကဲ့ဗျာရုံးကန်နေကြတဲ့လူတွေအနိုင်တိုက်နေကြတဲ့လူတွေအခုမအေးလာပြီပြောတဲ့ကိုစင်တော်ပြောတဲ့အကြံဉာဏ်ကြီးကြားမယ်ဆိုရင်အသုံးတက်မယ်လို့အကျိုးရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာတွေ့ကြုံမျှဝေပေးတာမအေးလာပြီဝင်ကိုစင်တော်နိုင်နှစ်ယောက်စလုံးကိုကျေးဇူးတင်ပါတယ်ကြမ်းကြမ်းမာမာဆက်ရှိပြီးတော့ကိုဒီမှန်းချက်ဆန္ဒပြည့်ပြောင်းကြပါစေခင်ဗျာ
ကဲပါရှင်ကျေးဇူးများရဲ့တင်ပါတယ်ရှင်အားလုံးလည်းကျန်းမာကြပါစေလို့ဆုတောင်းပေးပါတယ်ရှင်
ဒါကတော့ COVID-19 ကိုအနိုင်တိုက်ခဲ့သူတွေနဲ့ဆက်သွယ်မေးမြန်းထားတဲ့အင်္ဂါညဆွေးနွေးကအစီအစဉ်ကိုကိုကျော်ကျော်သိန်းကတင်ဆက်ခဲ့တာပါအခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ကြရအောင်ပါရှင် American ပြည်ထောင်စုရဲ့အခြေခံအဆောက်အုံပြန်လည်ပြင်ဆင်ရေးအသုံးစရိတ်နဲ့ပတ်သက်လို့ပြက်ပြက်သားသားအဖြေထွက်အောင်ဒီသတင်းပတ်အတွင်းပါတီကြီးနှစ်ရဲ့အကြာဆွေးနွေးဖို့ရှိနေပါတယ် Michael Queen ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြမှာပါရှင်
အမေရိကန်ပြည်ထောင်စုကလန်ဒန်ဒါနဲ့အင်တာနက်ကွန်ရက်စနစ်စတဲ့အခြေခံအဆောက်အုံတွေပိုကောင်းမွန်လာအောင်အစီအမံပြုပြင်ဖို့နဲ့ပတ်သက်ပြီးပါတီကြီးနှစ်ရက်ကြာသဘောတူညီမှုရမယ်ဆိုရင်တော့ ဒေါ်လာ 1.2 trillion 30ပြည့်ပြင်သွားနိုင်မှာပါ။အခုခါမှာတော့ Republican တချို့နဲ့ Democrat အထက်လွှတ်တော်အမတ်တွေဟာအများဆုံးတည်ယူပို့ဆောင်ရေးစနစ်အတွက်အသုံးစရိတ်နဲ့ပတ်သက်ပြီးတော့အသေးစိတ်ဆွေးနွေးနေကြပါတယ်။လုပ်ငန်းတွေအကောင့်တွေပေါ်လာအောင်ပါတီကြီးနှစ်ရက်ကြာအတူပူးပေါင်းဆောင်ရွက်နိုင်တဲ့ဆိုတာကိုပြသနိုင်တဲ့အချိန်ကောင်းလေးဖြစ်တယ်လို့ဆိုပါတယ် Republican အထက်လွှတ်တော်အမတ် Rob Portman က
So It's the right thing to do for the country, most importantly.
ဒီအခြေအနေကတော့ကိုတိုင်းပြည်အတွက်မှန်မှန်ကန်ကန်ရည်တည်ဆောင်ရွက်သွားဖို့ပါ။ကျွန်တော်တို့ပိုးပြီးတော့လုပ်တဲ့နှစ်ဖက်ပြည်ပြည်လည်းလည်းညှိနှိုင်းပြီးတော့သဘောတူညီမှုရဖို့ဆိုတဲ့အချက်ကလည်းကာလအတော်ကြာကလေးကရှိနေတာပါလို့သူကပြောပါတယ်။အကျိုးညှိနှိုင်းမှုတွေမှာသဘောတူညီမှုရပြီဆိုရင်တော့အထက်လွှတ်တော်မှာမဲခွဲရမှာဖြစ်ပြီးအသုံးစရိတ်ပြဋ္ဌာန်းနိုင်ဖို့မဲ60လိုအပ်ပါတယ်။ဒီမိုကရက်တစ်ရီပပ်ဘလစ်ကန်မဲညီတူညီမျှရှိနေတဲ့အထက်လွှတ်တော်မှာမဲအနိုင်ရဖို့ဆိုရင်ရီပပ်ဘလစ်ကန်တွေရဲ့ထောက်ခံမှုလည်းလိုအပ်နေတာပါ။ဒါပေမဲ့လည်းတချို့ကတော့ 1.2 trillion ထက်နည်းတဲ့ပမာဏကိုလူသားဖွံ့ဖြိုးတိုးတက်ရေးအစီအစဉ်မှာပါတဲ့ကလင်းငယ်ပြုစုစောင့်ရှောက်ရေးပညာရေးနဲ့ယာတီဥရုဖောက်ပြန်မှုထိန်းချုပ်ဖို့စရာတွေအတွက်ပြဋ္ဌာန်းမဲ့ 3.5 trillion အသုံးစရိတ်မှာပေါင်းပြီးတော့ပြဋ္ဌာန်းကျင်တာပါ။အလုတော်ဥက္ကဋ္ဌနန်စီပလိုစီကတော့အထက်လွှတ်တော်အနေနဲ့လူသားဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အတွက်ပါပါဝင်တဲ့အသုံးစရိတ်ကိုအတည်ပြုပေးမှသာအလုတော်ကလည်းအတည်ပြုပေးမှဖြစ်တယ်လို့ပြောပါရယ်အခွန်စနစ်အပါအဝင်ငွေကြေးနဲ့သက်ဆိုင်တဲ့တခြားစည်းကမ်းသတ်မှတ်ချက်တွေအကောင့်ထဲပေါ်နိုင်ဖို့စည်းလုံးညီညွတ်ရေးကိုဦးတည်ပြီးအထက်လွှတ်တော်အနေနဲ့ဆောင်ရွက်နိုင်ပါလိမ့်မယ်လို့သူကပြောပါရယ
် The President has said that he wants to have a bipartisan bill.
သမရကပါတီကြီးနှစ်ရဲ့လုံးရဲ့သဘောတူညီမှုနဲ့ပြဋ္ဌာန်းတဲ့ဥပဒေကိုလူလာကြောင်ပြောထားပါတယ်။ဒါပေမဲ့လည်းသမရကဒီလောက်နဲ့တင်မဟုတ်ပဲအခြေခံအဆောက်အုံတွေပိုပြီးကောင်းအောင်ပြန်တည်ဆောက်ရမှာဒီတိုင်းပြည်ပိုပြီးဖွံ့ဖြိုးတိုးတက်ရေးအတွက်အားလုံးပါဝင်တဲ့လမ်းကြောင်းကိုပဲသူကလျှောက်ချင်တာပါလို့ဆိုပါတယ်။ American ပြည်ထောင်စုရဲ့ကျန်းမာရေးစနစ်ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေနဲ့နှိုင်းယှဉ်ရင်အများကြီးနောက်ကျကျနေတာပါ။ဒီအသုံးစရိတ်အတည်ပြုနိုင်မှုနဲ့ပတ်သက်ပြီးတော့လည်းဒါဟာဒီမိုကရက်သမ္မတဂျိုးဘိုက်ဒန်အပါအဝင်ပါတီကြီးနှစ်ရဲ့လုံကလွှတ်တော်အမတ်တွေအနေနဲ့အတူလက်တွဲဆောင်ရွက်နိုင်မလားဆိုတဲ့စမ်းသပ်မှုလည်းဖြစ်ပါတယ်။အထက်နဲ့အောက်လွှတ်တော်ဟာအောက်ကလမှရန်နာမှဖြစ်တာကြောင့်လည်းဒီအသုံးစရိတ်နဲ့ပတ်သက်ပြီးတော့သဘောထားညှိနှိုင်းဖို့ရက်အနည်းငယ်သာကြာမှာတော့တယ်ခင်ဗျာ။
ရှင် VOA မြန်မာပိုင်းနနေခင်ဒီဗုဒ္ဓဘုနေ့နနေခင်အစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်တိန်ဂီထိုက်ကတင်ဆက်မှာပ
ါမြန်မာနိုင်ငံမှာဆန္ဒသိမ်းမှုကိုစန့်ကျင်ဆန္ဒပြသူတွေအပေါ်စစ်တပ်ကဖြိုခွင်းတဲ့လုပ်ရဟာလက်ခံနိုင်စရာမရှိဘူးလို့ American ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုလိုက်ပြီးနိုင်ငံတွင်းအကြမ်းဖက်မှုတွေရပ်ဖို့လဲတောင်းဆိုပါတယ်မြန်မာလူထုရဲ့မိုးရပါလို့အခွင့်အရေးကိုလေးစားဖို့နဲ့ပြည်သူတွေရဲ့အခြေခံရပိုင်ခွင့်တွေကိုကာကွယ်ပေးဖို့ကိုပါမြန်မာစစ်တပ်ကညှင့်ပယ်ထားတာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ကာကွယ်ရေးဝန်ကြီးကပြောပါတယ်မြန်မာပြည်သူတွေရဲ့မိုးရပါအခွင့်အရေးကိုလေးစားဖို့နဲ့လူထုရဲ့အခြေခံခံစားခွင့်တွေကိုကာကွယ်ပေးရေးမြန်မာစစ်တပ်ကညှင့်ဆန့်ထားတာဖြစ်တယ်လို့လည်းစင်ကာပူနိုင်ငံကနိုင်ငံတကာမဟာဗျူဟာလေးလာရေးဌာနမှတနင်္လာနေ့ကကျင်းပတဲ့အခမ်းအနားတစ်ခုအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကထည့်သွင်းပြောဆိုခဲ့တာဖြစ်ပါလေမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကိုရင်ဆိုင်ကျော်လွှားနိုင်ဖို့နိုင်ငံရေးတည်ငြိမ်ဖို့ရှိဖို့လိုအပ်တယ်လို့ကုလသမဂ္ဂကပြောပါတယ်ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာတဲ့မြန်မာနိုင်ငံအတွက်ကာကွယ်ဆေးရဖို့ကြိုးပမ်းနေကြောင်းလည်းပြောပါတယ်မြန်မာနိုင်ငံအရေးကိစ္စကိုကုလသမဂ္ဂအတွင်းမှုချုပ်ကအလွန်ပဲအလေးအနက်ထားတဲ့အကြောင်းကာကွယ်ဆေးရဖို့မြန်မာနိုင်ငံတဲကကုလသမဂ္ဂအဖွဲ့ကတဆင့်လုတ်ကင်နေတဲ့အကြောင်းမြန်မာနိုင်ငံမှာပိုပြီးတော့ကူးစက်မှုမြင့်တက်နေတဲ့အတွက်လည်းသိတ်ကိုစိုးရိမ်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖာဟန်ဟာကအင်ကာနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်းတွေကိုဗစ် -19 ကာကွယ်ဆေးမဖြစ်မနေထိုးနှံရေးအတွက်စဉ်စားသုံးသပ်နေကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အမေရိကန်ထောက်လှမ်းရေးအတိုင်းအဝိုင်းကိုမင်ကွန်းပြောတာမှာပြည်ထောင်စုအစိုးရဝန်ထမ်းတွေအတွက်ကာကွယ်ဆေးထိုးဖို့လိုအပ်ချက်ဖြစ်လာနိုင်ခြင်းနဲ့ပတ်သက်ပြီးသတင်းထောက်တဦးရဲ့အမေကိုဒီကိစ္စကိုသုံးသပ်နေတယ်လို့ပြောဆိုတာဖြစ်ပါတယ်။အမေရိကန်ပြည်သူတွေကိုဗစ် -19 ကာကွယ်ဆေးထိုးရေးကိုပိုပြီးထိရောက်အောင်လုပ်ဖို့လိုအပ်နေသေးတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကအင်ကာနေ့မှာပြောပါတယ်။ကိုဗစ်ကူးစက်မှုပြန်ပြီးတော့များလာတဲ့အတွက်နိုင်ငံတွင်းကဒေသတွေမှာနှာခေါင်းဆီးဝတ်ဆင်ရေးညွှန်ကြားချက်တွေကိုပြန်ပြီးတင်းကြပ်လိုက်ချိန်မှာပဲသမ္မတကအခုလိုတိုက်တွန်းတာလည်းဖြစ်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ရှင်။တရင်ချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနေ6နာရီကနေ9နာရီထိထုတ်လွှင့်ခဲ့တာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်နဲ့ကိုခင်မောင်စိုးမင်းတို့ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair တို့ဖြစ်ပါတယ်ရှင်။ကျွန်မကအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ပါကြပါတယ်ရှင်။အခုလိုနားဆင်ကြည့်ရှုကြတဲ့ကဘာတော်လွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ကပ်ဘေးယောဂကြီးကနေကင်ဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။This program.